Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2024ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီအခုဒီအစီအစဉ်ကိုတော့ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ရှုစားနိုင်ပါတယ်ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
ဂါဇာမြောက်ပိုင်းအစ္စရေးတိုက်ခိုက်မှုမှာလူ60ထဲမှနေသေဆုံးခဲ့တယ်လို့ Hamas ကျမ်းမာရေးဌာနကပြောပါတယ်ပါလက်စတိုင်းတွေကိုပူးညီပေးမဲ့အစ္စရေးရဲ့ဂရီကဝက်ကိုရှင်းလင်းအောင်ဆောင်ရွက်ပေးဖို့နော်ဝေနိုင်ငံက ICJ တရားရုံးမှာဥတိုက်တောင်းဆိုပါတယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကိုယ်စလဲလောက်နှစ်ဦးအကြိမ်နဲ့မဲဆွယ်စည်းရုံးနေချိန်မှာပဲမဲဆန္ဒရှင်49တန်းကတော့ချူတင်မဲတွေပေးပြီးသွားကြပါပြီ
ဒီလိုမျိုးထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ချင်းပြည်နယ်တဲကတိုက်ပွဲအခြေအနေလေဆက်သွင်းကုန်ပေါ်ကန့်သက်ချက်တွေကြောင့်ပြည်တွင်းမှာကုန်ပစ္စည်းပြတ်လတ်လာနိုင်သလားစတဲ့မြန်မာသတင်းတွေအပြင်နိုဝင်ဘာ9ရက်နေ့ကျင်းပမဲ့အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးအခြေအနေသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်ညကြီးဩဇာအမေရိကန်နိုင်ငံရေးအကြောင်းတည်ဟောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြသွားမှာဖြစ်ပါတယ်ဗျာ။
ဂါဇာမြောက်ပိုင်းကအိုးအိမ်စုခွာပါလက်စတိုင်းတွေနေနေကြတဲ့ငါးတအဆောက်ဦးကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ60သေဆုံးခဲ့တယ်လို့ဟမ်ဘတ်အဖွဲ့ရဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးလူတဝက်ကျော်ကအမျိုးသမီးတွေနဲ့ကလေးတွေဖြစ်တယ်လို့လည်းဆိုပါတယ်။တနည်းကျော်စစ်ဖြစ်ခဲ့ပြီးတဲ့နောက်အဖွဲ့ငယ်လေးတွေအဖြစ်ပြန်လည်စုစည်းလာတဲ့ဟမ်ဘတ်အဖွဲ့တွေကိုအဓိကထားပြီးတိုက်တယ်လို့အစ္စရေးကပြောပါတယ်။လူငယ်ရက်ရဲ့တပ်တပအနည်းငယ်အတွက်မှာဂါဇာမြောက်ပိုင်းကိုအစ္စရေးကပို့ပြီးတိုက်ခိုက်လာခဲ့တာပါခုလိုဂါဇာမြောက်ပိုင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာတဲ့အတွက်ဆိုးဝါးနေပြီးဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီအတွက်ပို့ပြီးရတမေးစရာဖြစ်နေရပါတယ်လက်ဘနိုမာတို့အစ္စရေးကပြီးခဲ့တဲ့လတုန်းကလေကြောင်းကနေတိုက်ခိုက်ခဲ့လို့တေဆုံသွားခဲ့တဲ့ခေါင်းဆောင်ဟာဆန်နက်ဆရဲလာရဲ့နေရာမှာရှိတ်နိုင်ကတ်ဆမ်ကိုခေါင်းဆောင်သက်အဖြစ်အင်္ဂါနေ့မှာရွေးချယ်လိုက်ကြတယ်လို့ဟက်စ်ပိုလာအဖွဲ့ကပြောပါတယ်အော်မောယာဒီတီနက်ဆရဲလာရဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးသွားမယ်လို့ဟက်စ်ဘောလာအဖွဲ့ကဆိုပါတယ်အစ္စရေးကလမ်ဘလိုမာနေကင်းဒုံးကျည်နဲ့တိုက်ခိုက်ခဲ့ရမှာကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ကဩစတြေးလျစစ်သား၈ယောက်ဟာအနည်းငယ်အနာတရဖြစ်ခဲ့ကြတယ်လို့ဩစတြေးလျကာကွယ်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမိုက်ကယ်ဘောက X လူမှုစာမျက်နှာမှာပြောပါတယ်ပါလက်စတိုင်းမျိုးကိုအကူအညီပေးမဲ့အစ္စရေးရဲ့ဂတိကဝတ်ကိုရှင်းလင်းအောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂရဲ့နိုင်ငံတကာတရားမျှတမှုခုံရုံးICJ ကိုနော်ဝေးနိုင်ငံကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတွေအပအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပါလက်စတိုင်းပြည်သူတွေကိုလူသားချင်းစာနာမှုအကူအညီပေးရမှာအစ္စရေးကထားရှိခဲ့တဲ့ဂတိကဝတ်တွေကို ICJ ကသတ်မှတ်ကြေညာပေးဖို့နော်ဝေးနိုင်ငံကတောင်းဆိုထားကြောင်းဝန်ကြီးချုပ် Jonas Gahr Støre ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အစ္စရေးနဲ့အရှိဂျေရုဆလမ်မှာရှိတဲ့ပါလက်စတိုင်းဒုက္ခသည်များအတွက်ကုလသမဂ္ဂကူညီကယ်ဆယ်ရေးဌာန UNRWA ကိုအစ္စရေးကပိတ်ပင်လိုက်ပြီးနောက်တည့်အကြမှာနော်ဝေးနိုင်ငံက ICJ ကိုခုလိုရှော့ထားလိုက်တာဖြစ်ပါတယ်။အစ္စရေးနိုင်ငံနဲ့သိမ်းပိုက်ထားတဲ့အရှေ့ဂျေရုဆလမ်မှာ UNRWA နဲ့အစ္စရေးအာဏာပိုင်တွေဆက်သွယ်ဆက်ဆံရေးပေါင်းစပ်ညှိနှိုင်းဆောင်ရွက်ရေးကိုအစ္စရေးပါလီမန်ကဥပဒေသစ်ပြတ်ထမ်းပြီးတားမြစ်လိုက်တာကြောင့်အရှေ့ဂျေရုဆလမ်ရှိပါလက်စတိုင်းဒုက္ခသည်စခန်းပေါ်တည်ရောက်မှုရှိလာမှာဖြစ်ပါတယ်။ဥရေယအစ္စရေးအာရဗိုင်းတွေနဲ့ပေါင်းစပ်ညှိနှိုင်းဆောင်ရွက်ဖို့အဆုံးသတ်သွားတာကြောင့်ဂါဇာအကူအညီပေးရေးအပေါ်မှာကြီးကြီးမားမားတက်ရောက်မှာဖြစ်တယ်လို့ဂျေရုဆလမ်မှာရှိတဲ့ UNRWA ရဲ့ပြောရေးဆိုခွင့်ရှိသူဂျိုနတာဖာလာကပြောပါတယ်နျူကလ িয়ার တပ်ဖွဲ့တွေရဲ့စစ်ရေးလက်ချက်ဖို့တက်ကိုရုရှားသမ္မတဗလာဒီမာပူတင်ကအင်္ဂါနေ့မှာစတင်လိုက်ပါတယ်စစ်တပ်ကြီးကဲတွေနဲ့ဗီဒီယိုကနေမစ္စတာပူတင်ကတွေ့ကြရမှာထိတ်တဲစစ်တပ်ကြီးကဲတွေပါဝင်တဲ့နျူကလ িয়ার လက်နက်လက်ချက်မှုတက်ကိုလှုပ်ဖို့ပြောခဲ့တာပါရုရှားရဲ့နျူကလ িয়ার လက်နက်တွေဟာတိုက်ပည့်ရဲ့အချုပ်အခြာအာဏာတည်မြဲရေးနဲ့လုံခြုံရေးအတွက်အားထားအာမခံနိုင်တဲ့လက်နက်တွေအဖြစ်မြဲဖြစ်နေသေးတယ်လို့သမ္မတပူတင်ကအင်္ဂါနေ့မှာအလေးထားပြောကြားသွားပါတယ်။ပထဝီနိုင်ငံရေးတင်းမာမှုတွေနဲ့ချင်းချောက်မှုနဲ့အာဏာအသစ်တွေကိုထက်တွက်လိုက်တဲ့အခါတိုက်ခိုက်ရေးအတွက်အမြဲတမ်းအစဉ်အသစ်ဖြစ်နေတဲ့ခင်မီမဟာဗျူဟာတပ်ဖွဲ့တွေရှိနေဖို့အရေးကြီးလာတယ်လို့လည်းမစ္စတာပူတင်ကပြောပါတယ်။ Yanduga nuclear lenin at Taika Larago, Russia, the nuclear lenin at Tobia Mem, Mahabua, Tosit, Tapuet, Riet, Lichimu, Pit, Yue Tabade, Lokawe, Winji, Andrew Bulusovka, Piojabade. In Ganema, maybe pissing Ayo Yingo, Dimoraba, Taichimpi, nuclear tapu, then Ninjade, Perenda Donji, ICBM, Rigo, Picadlo, DU-95, Mahabua, Bonje, Lingi, Gaba, Cruz Donji, Rigo, Pica Kajabi, Pimbaku, Yakerelo. Russia Sitaga Piobarakna.
View in the Mamaya Menekins is an ego, Nasale Nai, Tolu, Binide, Ludumisu Yota Langani, Payuji Shunai Marishi, Ludumisu Yota Lango, Udel Set 70B, Asia Beam Joru, Channel Diade, Tamam Hole, Taikon 6, Joru Channel, Diana Seto Lugani, Payuji Shunai Mari.
ดาบเดียวเมียมาไว้เฟซบุ๊กเนี่ยอยู่จุ๊ซาเวนอาริกานี่เลยได้ยัยทุ่งเลยบุรีรัมย์ใช่วิวเนี่ยบอดูมันเคยยกตันตระเดนวิโก้เสร็จจริงๆนี่ไปเลยเมื่อกันตั้มระยุ่ยเก่าเป็นตั้มระลองด้วยพิจารณ์ดูที่ตั้มระกำลังเฮริสเต็ตตั้มระห้องโดนัลด์ทรัมป์นู่นฮะที่กูที่เอาไต่บีกูอุตส่าห์มุ่งมั่นเลี้ยวบุรุษพิอสุสิยมเนี่ยจะเซมาเบ้ตอนนี้ล่ะนี่ที่เมื่อสันนั้นเลเซกูตั้งอารมณ์จุดเดิมเป็นปีต่อเก็บมาบี นั่นเท่านั้นเสกุลเนี่ยลงมาเมื่อปีดูที่งาเสงาตันชี้เกล้ามุดต้มบุญนี่นี่ก็เมื่อปีปีเกล้าบ้าอย่างเช่นนั่นเท่าที่กันนี่นั่นเท่ากูที่ริพับลิกันตับระจอร์จดับลูบุชเอตมีบาร์บาร์พีเอสบุชอ่ะดูที่ตับระเฮริสก็อิงานี่ก็ท้าวขันไล่ไปเลยอันนี้ลงมาดูที่ตับระพิเคเลดิกชินีเอตมีริพับลิกันลุตต์อัมมาฮาวลิสชินีก็เลยเฮริสก็ท้าวขันทาร์บ้านั่นส่งลูรุสิดานุยา เป็นบาริโกยิงเดลูติดิจ้าจามาเปลี่ยนในเดอดีกับปีนเรื่อยมาเนี่ยสรุปทั้งคำว่าตู้ตลาดนี้นี่พี่เนี่ยจ้าเรามูเอริคนนั้นปีนี้ก็ทั้งนั้นเมื่อไรก็ส่งพี่ไปตอนไหนเดลูต้องตัดจับไปเนี่ยมีเมื่อสักสิบเอ็ดคีสมาตั้มรัฐทรัมป์เนี่ยดูเมื่อสักปีดูดูว่าปอดอริกันจูงก็นับอย่างในชาเปียสุเกเรตัวอดีกับปีนเรื่อยมาในไทยเนี่ยจ้าเรปอดอริกันเนี่ยและที่อเมริกามิวสิคเมื่อสักนั้นเช่นเรื่องก็ส่งพี่ไปหลานในเดลูเลยต้องตัดชัดเจนสิ Ninja Pekka, do we do la need a Sudananga, Shibyong, Nitanga, do we yet at Jadeha? Bobby, so you are Lanaby. Did that ring the name change on Nedello? Shibyong, Nitamu, Sayananga, Pressi, IOM, Inga, Niga, three pay like party. Shibyong, Nitanga, Pamanan, and now set to a Dudajan Sanamulu, a Chetriga, Nida, Jima, Lani Barello, IOM, Yujaimujo, Amy Popka. Susalananga, Jadiva, Muma, she did the end of Dugo. Pot Sudangani, video net, Piocha like Dava. She down Nitanya to set a tanshi, Dobby, September lagade, nothing to Miala, a chit de Lure Tuga, so bare. Not that bone tatma, tatanga, Sudanesa go chabi, doka, there a chit, trepi geja de Lure Tuga Piovade. Sudanu ye at those aganoa, oh a sunqua trepi nijaraba, Dajang, she down jarre, do a salet than your chinibare. အဲ့ဒီလူရဲ့တဝက်ကအမျိုးသမီးတွေဖြစ်ပြီးလေးဘုံတဘူကငါးနှစ်အောက်ကလေးတွေဖြစ်တယ်လို့ညွှန်ကြားမှုကြောင့်အင်မီပုတ်ကပြောပါတယ်။ဆူရမဆူရဆစ်တက်နဲ့ပြည်သူစစ်ဖွဲ့ RSF တို့စစ်ဖြစ်နေကြတာဆက်ရှိလာကြခဲ့ပြီးဖြစ်ပြီးလူပေါင်း2000လေးထောင်ကျော်သေဆုံးခဲ့ပြီးလည်းဖြစ်ပါတယ်။အိုအင်ပြရတဲ့အခြေအနေအတွက်ပေးဆက်လိုက်ရတာတွင်လည်းလူအပ်ချက်တွေကိုသိမြင်သတိထားမိအောင်ပုံရဟမင် ဟာဒီဟာမိုဟာမက်တနင်္လာနေ့ကဆေးရုံကဆင်းခဲ့တယ်လို့သူ့ရဲ့လက်ထောက်ကပြောပါတယ်။အသက်ရှူလမ်းကြောင်းအောက်ပိုင်းမှာယောဂပိုးဝင်ခဲ့ရကချောင်းဆိုးတာကြောင့်ဒီလဆောပိုင်းကမဟာဒီဟာကိုဆေးရုံတင်ခဲ့ရတာပါ။သူ့အသက်က96နှစ်ရှိနေပါပြီ။ဝန်ကြီးချုပ်အဖြစ်အနှစ်20ကျော်လုပ်ခဲ့တဲ့မဟာဒီဟာမှာနှလုံးယောဂရှိနေပြီးမကြာမီနှစ်တွေအတွင်းဆေးရုံကိုတက်လိုက်ဆင်းလိုက်အကျိန်များစွာသွားနေခဲ့ရတာဖြစ်ပါတယ်။အောက်တိုဘာလ15ရက်ကစပြီးအမျိုးသားနှလုံးယောဂဌာနကိုတက်ရောက်ခဲ့ရတဲ့အတွက်လက်ရှိဒုတိယဝန်ကြီးချုပ်အပေါ်အသေးရေဖြတ်မှုနဲ့သူကဆွဲဆိုထားတဲ့အမှုအတွက်တရားရုံးကိုမသွားနိုင်ခဲ့ပါဘူး။အင်္ဂါနေ့ရုံးချင်းကိုတော့သွားမယ်လို့သူ့လက်ထောက်ကပြောပါလေခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာပြည်ဗိုလ်ဒူးနေမနက်ခင် VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့ရှုစားနေရတာဖြစ်ပါတယ် ကျွန်တော်တို့အခုထုတ်လွှင့်ချက်တွေကို VOA ရဲ့ website ဖြစ်တဲ့ burmese.voanews.com ဆာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲမှာပဲလာရောက်နားဆင်နေပါတယ်။အပတ်စဉ်ကဏ္ဍတွေနဲ့အမေရိကန်ရွေးကောက်ပွဲသတင်းတွေမတိုင်ခင်ပြည်တွင်းတိုက်ပွဲအခြေအနေကိုပြောပြချင်ပါတယ်။ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီတပ်နဲ့ချင်းပူပေါင်းရေးတပ်ဖွဲ့တွေကြားနှစ်ရက်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးအော်တိုဝါ28ရက်နေ့ဟာခါမြို့စွန်တိုက်ပွဲမှာတော့စစ်ကောင်စီတပ်က10ဦးကြဆုံးပြီးဘူမှုတူအပါဝင်၄ဦးကိုဖမ်းဆီးရမိတယ်လို့ချင်းမျိုးသားတပ်ဦး CNF ကပြောပါတယ်။ချင်းပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြမှာပါခင်ဗျာ
။ဒီအပိုင်းအတွင်းမှာတော့ချင်းပြည်နယ်ဟာခါနဲ့တန်တလန်အကြားလမ်းမှာတိုက်ပွဲပြင်းထန်တယ်လို့ပဲဟာခါနဲ့တန်တလန်မြို့တွေပေါ်မှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနဲ့တနင်္လာနေ့နှစ်ရက်ဆက်တိုက်ဟာခါမြို့ပေါ်တိုက်ပွဲဖြစ်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူ Slide ထက်နီက VOE ကိုပြောပါတယ်
တိုက်ပွဲကတော့ဟာခါမြို့ထဲမှာလည်းဖြစ်တယ်ပြီးတော့ဒီထန်တလန်မြို့ထဲမှာလည်းဖြစ်တယ်ပေါ့ဟာခါမြို့ထဲမှာကဟိုအထက်ကနှစ်နေရဖြစ်တယ်ပြီးတော့ထန်တလန်ဖက်အစွားမြို့အစွန်မှာဖြစ်တယ်မနေ့ကတော့ဟာခါမြို့အစွန်ရောင်ကုန်းတနေမှာသူတို့စခန်းကြီးတစ်ခုကိုကျွန်တော်တို့ဝန်စီးနိုင်ခဲ့တယ်ပေါ့နော်သူတို့အားရှင်းငါးယောက်လောက်ပဲရှိတယ်ပေါ့အဲမှာ၄ယောက်အရှင်ဖမ်းတယ်ပေါ့အဲဒီမှာဘုံဖုံးတစ်ယောက်ပါတယ်၁၀ယောက်ကတော့တိုက်ပွဲမှာကြာသွားတယ်ပေါ့တယောက်ကတော့မတွေ့ဘူးလက်နဲ့၁၅လက်တော့ရရှိတာပေါ့
တိုက်ပွဲဖြစ်ပွားတဲ့အချိန်မှာစစ်တပ်ကုန်းကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ပြန်ဆုတ်ခွာလာတယ်လို့လည်းသူကပြောပါတယ်လက်နက်ကြီးကြီးတချို့မျိုးရင်းကိုကြက်ရောက်ပြီးတော့ဒေသခံတွေထိခိုက်တာရှိပေမဲ့အတိအကျသူတို့မသိရသေးဘူးလို့ဆိုပါတယ်ဟာခါတိုက်ပွဲကိုချင်းမျိုးသားတပ်မတော် CND နဲ့ချင်းဒေသကာကွယ်ရေးတပ် CDF တို့ပါဝင်တဲ့ချင်းပြည်ကောင်စီကနေပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။လက်ရှိထန်းတလန်ဘက်ကစစ်ကောင်စီတပ်နဲ့ချင်းပူပေါင်းတပ်တွေကြားဗားတပြန်ကြားတပြန်တိုက်ခိုက်နေရတဲ့အခြေအနေမှာရှိတဲ့ကြောင်းလဲ slide ထက်နေကပြောပါရယ်
။ထန်းတလန်မှာတော့နှစ်ဖွဲ့လုံးနေတဲ့အနေအထားမှာရှိတယ်ပေါ့။ဒီကကတော့သူတို့ဖက်အသားချက်ကတော့ဟာခါမျိုးပေါ်ကနေလက်နေချင်းနဲ့တရဆပ်ပစ်တယ်ပြီးတော့ jet fighter တွေပြော်လဲအုံပြုတ်တယ်ပေါ့အဲဒီမှာကျွန်တော်တို့ကစစ်စင်ရဲကထင်တယ်လို့တော့ဟိုမထိုးနိုင်ခဲ့တဲ့အနေထားမှာတော့ရှိတာပေါ့နော်ခုကကျွန်တော်တို့ကမူတွင်စစ်စင်ရဲကကုန်ပြီးဒါမျိုးပွင့်လင်းရသည့်စစ်စင်ရဲကတော့ဆက်လက်ပြီးတော့ပြင်းထန်လာတဲ့အနေထားမှာတော့ရှိတာပေါ့နော
်တိုင်းလန်မျိုးပေါ်မှာစစ်ကောင်စီစခန်း9ခုရှိတဲ့နေ9ခုကိုသိမ်းယူနိုင်ခဲ့ပေမဲ့နောက်ပိုင်းမှာစစ်ကောင်စီကရဟရင်နဲ့စစ်ရင်အားဖြည့်တင်းတိုက်ခိုက်တာတွေရှိတာမို့လို့စခန်းတချို့လက်လွတ်ရတာတွေလည်းရှိတယ်လို့သူကပြောပါတယ်ဟာခါမျိုးဒေသခံတူကတော့လွန်ခဲ့တဲ့နှစ်ကတိုက်ပွဲဖြစ်ခဲ့ပြီးမြေအော်တိုဘလ29ရက်နေ့အင်္ဂါနေ့မှာတော့ဟာခါမျိုးတွေမှာတိုက်ပွဲတွေညင်နေတယ်လို့ပြောပါတယ်
။နနေရလည်းဖြစ်တယ်၊တနေ့ရလည်းဖြစ်တယ်။အခုဒီနေ့တော့ပြေးသွားပြီ။ပြင်းပြန်ကုန်လာမှအဲ့လိုပြေးနေကြတာ။ဒီပြင်းနဲ့ပြောတာ။အားကမဟုတ်ချောင်းစနာကျွန်တော်ရဲ့ပြင်းနဲ့မထောက်ကျွန်တော်
ဒေသတွင်းသတင်းမီဒီယာတွေမှာတော့တနင်္လာနေ့ကတိုက်ပွဲမှာလက်နက်ကြီးထိမှန်တာကြောင့်ဒေသခံ၄ဦးဒဏ်ရာရရှိခဲ့တဲ့အကြောင်းဖော်ပြပါရယ်။ချင်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲသတင်းကိုတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး
။ချင်းပြည်နယ်ဘက်ကတိုက်ပွဲအချင်းတွေကိုသားညုံပြောပြသွားတာပါခင်ဗျာ။အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေမတင်ပြခင်အခုတခါတော့နေဆက်ကုံသွယ်ရေးကိုတင်းကျပ်လိုက်လို့စားတော့ကုံနဲ့ဆေးဝါးပြက်လက်မဲ့အချင်းတွေကိုလည်းအသိပေးခြင်းပါလေ။ထိုင်းနေဆက်ကလာတဲ့လူသုံးကုန်စားတောက်ကုံတွေကိုစစ်စေးရေးဂိတ်တွေမှာဇက်တိုက်စစ်စေးဖမ်းဆီးနေတဲ့အတွက်စားတောက်ကုံဆေးဝါးနဲ့ရင်အပူပစ္စည်းတွေပြက်လက်လာပြီးဈေးတက်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့မက်ခင်ဖြူတွေးကတင်ပြမှာပ
ါနေဆက်ကုံပစ္စည်းမှန်သမျှကိုတရားမဝင်ကုံပစ္စည်းလို့သတ်မှတ်ပြီးဖမ်းဆီးနေတဲ့အတွက်ပြည်တွင်းမှာရေးပေါ်လိုအပ်နေတဲ့ဆေးဝါးစားတောက်ကုံနဲ့ရင်အပူပစ္စည်းပြက်လက်တာတွေကြုံနေရတယ်လို့လုပ်ငန်းရှင်တချို့က VUE ကိုပြောပါရယ်ဒီအပိုင်းထဲမှာတော့ကြီးကြီးမားမားလူသုံးကုန်လျှက်စစ်ပစ္စည်းတွေကလွဲလို့စားတောက်ကုန်တချို့ကိုတော့ပြန်ပြီးတင်သွင်းခွင့်ပေးထားတယ်လို့လည်းတချို့ကပြောပါရယ်ရန်ကုန်လာတဲ့လမ်းမှာဂိတ်အစင်းစင်းကစစ်စေးမြင်းမြန်ပြီးခွင့်ပြုချက်ရထားပြီးတဲ့ပစ္စည်းတွေကိုပဲဖြတ်တန်းခွင့်ပေးနေတယ်လို့ကုန်တယ်တူကပြောပါရယ
်ဒီလက်ရှိမှာတော့ကျွန်တော်တို့ရှိရတော့စုံမုံတို့ကလည်းအဲ့လိုဆိုတော့သူတို့မတင်ကြဘူးစားပစ္စည်းကအကုန်လုံးတင်ကြဆိုင်ကြီးတော့ဘာလို့တော့နည်းနည်းရှော့ရှိတာပေါ့ကွာအခုလက်ရှိကကားလေးနဲ့သွားလာတာဆိုတော့လည်းကန့်တတ်လို့ရှိပါဘူး။ဖုန်းတွေပါနေရတော့သူတို့ကတန်ဖိုးနဲ့သူကဖြတ်ယူတာမျိုးလက်အင်းနဲ့ဖြတ်တာလို့ဒီစကားကလည်းတော့မတောင်းဘူးလို့သူကသတိဝင်အနေတောင်းတာပေါ့။ပြောမယ်ဆိုရင်သူကတက်ချက်ပြေးပြီးတော့ဖြတ်ကလာတာဆိုတော့သူကပြောပေါ့။အဲ့ဒါလို့ဖြည်းဖြည်းတက်တာတော့ကျွန်တော်ကဇန်ကောင်ကလည်းရှင်းတယ်။နောက်ကြီးကလည်းရှင်းတယ်။ဖြစ်တာကတော့အခုအဖွဲ့ကြီးကကျွန်တော်တို့တံငားတောင်းပြီးကော့ကရိတ်အစီအစဉ်အရင်းကြီးလာရှိတယ်။မုတ်ကလေးရှိတယ်ကျွန်တော်တို့ပြင်းနေရှိတယ်။ဒီမှာဆိုတော့အရင်ကော့ကရိတ်ပဲ
နေဆက်ကနေကုန်ပစ္စည်းတွေမသွင်းရတဲ့အတွက်လက်ချံပစ္စည်းတွေဈေးအဆမတန်တက်နေပါဗျ။ နိုင်ငံခြားငွေရှားပါးလာတာကိုအကြောင်းပြုပြီးနေဆက်သွင်းကုန်လိုင်စင်ကိုစစ်ကောင်စီကချမပေးတဲ့အတွက်မှောက်ခိုပဲတင်သွင်းနေရတယ်လို့ရင်းပိုပစ္စည်းရောင်းချတဲ့လုပ်ငန်းရှင်တချို့ကပြောပါတယ်။နေဆက်သွင်းကုန်လိုင်စင်တွေကိုဌာနဆိုင်ရာကမချပေးတာအတော်ကြာပြီလို့ကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။သွင်းကုန်လိုင်စင်များတော့မလို့ရှိဘူး။ကုန်နေဟောပါလဲသူအခုအနေနဲ့မှာကျောင်းဆိုင်ကြီးရရှိတယ်ပေါ့ဒီဟိုအဲ့ဒါနဲ့လောင်မရနိုင်ဒီကဘာဆက်လို့ပြောလို့များဒီအကုန်လုံးပြန်နေရလို့ဖြစ်ဒီနေ့တို့တင်လို့တော့လုပ်ကြည့်ပေါ့နော်လို့ဒီမရနိုင်တာတွေတော့များလို့အများကြီးပေါ့နော်အဲ့လိုဖြစ်တွင်းကောင်ပေါ့နော်အဓိကတော့မပေးဘူးတော့လည်းမပြောဘူးပေါ့နော်ဒါမှမရနေရလို့ဖြစ်နေရပေါ့
မြန်မာပြည်တွင်းတရားမဝင်ကုန်သွယ်မှုတန်ဖိုးဟာ2021ခုနှစ်မှာအမေရိကန်ဒေါ်လာ17ဘီလီယံကျော်ရှိတယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ပြည်တွင်းသတင်းစာတချို့ကတင်းလာနေမှာဖော်ပြပါရယ်တရားမဝင်ကုန်သွယ်တာမှာမှောက်ခိုးကုန်သွယ်တာပစ္စည်းအထုလုပ်ပြီးသွင်းတာတရားဝင်ကုန်သွယ်တာနဲ့အပြိုင်လုပ်တာသွင်းကုန်ကျသင့်ငွေရဲ့တန်ဖိုးအောက်ကိုဖော်ပြပြီးကုန်သွယ်တာတွေပါဝင်တယ်လို့အောက်တိုဘာလ28ရက်နေ့ကထုတ်တဲ့ကြေညာသတင်းစာမှာဖော်ပြထားပါရယ် electronic ပစ္စည်းတွေဆက်ရန်နေရာအဝိထေရီကိုတရားမဝင်မတင်သွင်းဖို့အဓိကကန့်သက်ထားတယ်လို့လည်းဒီသတင်းစာထဲမှာဖော်ပြထားပါရဲ့ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့Blue Mark အပြရာအမှတ်လေးပါတာပြည်ပြည်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ
VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှသတင်းတွေကိုအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ Facebook စာမျက်နှာ Messenger Chat Box ထဲမှာမှတ်ချက်တွေလာပြီးတော့ရေးသားထားနိုင်ပါတယ်သိပ်မကြခင်အပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိနေပါတယ်အခုနားဆင်ရမှာကတော့အမေရိကန်ရွေးကောက်ပွဲမှာ Green Party အခမ်းအနားအကြောင်းဖြစ်ပါတယ်။ရှေ့တစ်ပတ်တည်းပြုလုပ်မဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Green Party သမ္မတလောင်း Jill Stein ကလည်းပါဝင်ရှင်းပြိုင်မှာပါ။မဲဆန္ဒရှင်တွေရဲ့တိရာခိုင်နှုံးလောက်ပဲထောက်ခံမှုရမယ်လို့လူမှုစစ်တမ်းတွေမှာဖော်ပြထားတယ်ဆိုပေမဲ့သူရမယ်ထောက်ခံမဲကဟိုဘက်ဒီဘက်ရင်းနဲ့ပြည်နယ်တွေမှာတော့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့နိုင်ငံရေးအခက်အခဲတွေကမြင်ပါတယ်။Magazine Adams ရဲ့သတင်းလွှာကိုကိုသိန်းထိုင်ကပြောပြပါလိမ့်မယ်ခင်ဗျာ
Green Party ကသမ္မတလောင်း Jill Stein ရွေးကောက်ပွဲဝင်ပြိုင်တာဒီတစ်ချိန်ပထမဆုံးမဟုတ်ပါဘူး2016ခုနှစ်တုန်းကရွေးကောက်ပွဲမှာလည်းသူဝင်ပြိုင်ခဲ့ပါလေဒီရွေးကောက်ပွဲတုန်းကလည်းမဲပေးနိုင်တဲ့မဲဆန္ဒရှင်တွေရဲ့တရားခိုင်နှုန်းထောက်ခံမဲကိုပဲသူရခဲ့တာပါဒါပေမဲ့လည်းသူရသွားခဲ့တဲ့မဲကြီးအတွက်ကအဲ့ဒီအချိန်ကဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုသမ္မတရွေးကောက်ပွဲနိုင်ဖို့အတွက်အဆုံးပြတ်မဲဖြစ်သွားနိုင်တယ်လို့ဒီမိုကရက်တွေအတော်များများယုံကြည်ကြပါတယ်။ဥပမာအားဖြင့်2016ရွေးကောက်ပွဲတုန်းကမီချီဂန်ပြည်နယ်မှာဒေါ်နယ်ထရန့်ကဟီလာရီကလင်တန်ကိုအနိုင်ရသွားခဲ့တဲ့မဲရည်အတွက်11,000တောင်မရှိခဲ့ပါဘူး။ဂျေးစတိန်ကထောက်ခံမဲ9,100ရခဲ့ပါတယ်။အဲ့ဒီအချိန်ဂျေးစတိန်ရခဲ့တဲ့မဲတွေဟီလာရီကလင်တန်စီရောက်ခဲ့မယ်ဆိုရင်ရွေးကောက်ပွဲအဖြစ်ဒီမျိုးဖြစ်သွားနိုင်မယ်ဆိုတာမျိုးဒီမိုကရက်တချို့ပြောကြတာပါဒါပေမဲ့လည်းခေလ်ကွန်တက်ဂရုလို့နိုင်ငံရေးသုံးသပ်သူတွေကတော့ဒီလိုတော့တိတိကျကျအတတ်မပြောနိုင်ဘူးလို့ပြောပါတ
ယ် I just don't think it's as easy just to say oh well that person is just
ဒီလိုကြောင့်မဲရီအခိုးခံရတယ်ဆုံးရှုံးခဲ့ရတယ်ဆိုတာမျိုးတော့လွယ်လွယ်ပြောလို့မရဘူးလို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့နှစ်ယောက်တည်းပဲမဖြစ်မနေရွေးရတာမျိုးဆိုရင်မဲပေးမဲ့သူရဲ့အကျင့်စရိုက်လက္ခဏာကိုအသေးချာမသိနိုင်ဘူးလေ
2000ခုနှစ်ရွေးကောက်ပွဲတုန်းကလည်းလားတူဂျုံခဲ့ရပါတယ်အဲ့ဒီအချိန် Green Party ကကိုယ်စားလှယ် Ralph Nader ကဖလော်ရီဒါပြည်နယ်မှာမဲသသိန်းနီးပါးရခဲ့ပါလေ2000ခုနှစ်သမ္မတရွေးကောက်ပွဲမှာ George W. Bush က Al Gore ကို938မဲနဲ့ကပ်ပြီးအနိုင်ရခဲ့တာပါ Jack Rabaul က Stanford တက္ကသိုလ်ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာသမိုင်းသုတေသီတယောက်ပါသူကခုလိုပြောပါလေ
The problem with this whole formulais when you have a highly contested election
တက္ကသိုလ်ကဘာလဲဆိုတော့ formula အရပုံသင်နည်းနဲ့ပြောကြတဲ့အခါအကြီးအကျယ်သူမသားကိုမသားပြန်ရတဲ့ရွေးကောက်ပွဲတွေမှာဒုတိယအရွေးခံရတဲ့သူရဲ့အရေးပါမှုကိုတွက်ဆကြပါတယ်ဒီလိုခြုံငုံသုံးသက်တာကတစ်ခုလုံးမှားနေပါတယ်တကယ်တော့တတိယကိုယ်စားလှယ်လောင်းကိုမဲပေးကြသူတွေကတီးကြလွတ်လပ်တဲ့သူတွေအဖြစ်အကြောင်းပြချက်နဲ့သူတို့သဘောနဲ့သူတို့မဲပေးခဲ့ကြတာပါ လက်ရှိပါတီတွေကိုသူတို့ကအကြီးအကျယ်စိတ်ပြက်နေကြပါတယ်ဘယ်သူမှမကြိုက်လို့ကန့်ကွက်တဲ့အနေနဲ့တတိယကိုယ်စားလှယ်လောင်းကိုပေးခဲ့ကြတာပ
ါအခုတကြိမ်ရွေးကောက်ပွဲမှာလဲ Green Party ကိုယ်စားလှယ် Jaystein ရတဲ့ Mary ကရွေးကောက်ပွဲရလဒ်ကိုဖျက်တဲ့ Mary ဖြစ်မှာဒီမိုကရက်တချို့စိုးရိမ်နေကြပါတယ်သူရမယ် Mary ကဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာ Harris ရနိုင်တဲ့ထောက်ခံမဲကိုကပြက်ရပြက်လုပ်သလိုဖြစ်နိုင်တယ်ဆိုပြီးဆွဆွဲကြတာပါကျေးစတဲ့မဲဆွေ COE ဌာနသတင်းထုတ်ပြန်ရေးဘူးတဲ့ဒါရိုက်တာဆမ်ပီဖီဖီကို VOE ကဆက်သွယ်တဲ့အခါမှာတတိယကိုယ်စားလှယ်ပေါ်ဝေဖန်ထိုးနှက်ပြောဆိုနေတာတွေကဒီမိုကရေစီကိုစန့်ကျင်တာလို့တုံ့ပြန်ပြောဆိုထားတဲ့ပြိုင်ဘက်လူတွေမဲမပေးခြင်းအောင်ဒါမှမဟုတ်သူတို့ထောက်ခံတဲ့သူကိုပဲမဲပေးအောင်ဒါမှမဟုတ်လုံးဝမဲမပေးပဲနေအောင်လုပ်တယ်လို့ဖြစ်နေတယ်ဆိုပြီးပြောဆိုသွားတာပါဒါမှလည်းမီချီဂန်ပြည်နယ်လိုအကျိန်းနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမွတ်စလင်တွေအများနေထိုင်ပြီးGreen Party ရဲ့ဩဇာလွန်မှုမှုပိုရှိနိုင်ပါတဲ့ဂါဇာဒေသလူသားချင်းစာနာမှုအကြက်တဲတွေကြုံနေရတဲ့အချိန်အစ္စရေးကိုသမ္မတဘိုင်ဒန်အစိုးရထောက်ခံတဲ့အတွက်ဒေါသဖြစ်မကျင်တဲ့ကြတဲ့မွတ်စလင်တွေက Green Party ကိုထောက်ခံနိုင်ပါတဲ့ပြီးခဲ့တဲ့လကထုတ်ပြန်တဲ့ American Islamic ဆက်ဆံရေးကောင်စီရဲ့စီရင်ခံစာအရမီချီဂန်ပြည်နယ်မှာရှိတဲ့မွတ်စလင်တွေရဲ့40ရာခိုင်နှုန်းက Jaystein ကိုမဲပေးကြမယ်လို့ပြောပါတယ်70ရာခိုင်နှုန်းကတော့ Kamala Harris ကိုထောက်ခံမဲပေးမယ်လို့ပြောကြပါတယ်American Enterprise Institute ကဂျွန်ဖော်ဒီယာကတော့အခုလိုသုံးသပ်ပါတယ်
She will take more votes from Kamala Harris and Democrats.
Kamala Harris ကမဲရီကိုစတိန်ကပို့ပြီးရပါလိမ့်မယ်။အဓိကအကျိန်းနဲ့ပြန်ရမယ်ပြည်နယ်တွေမှာသူ့ကိုမဲပြားပေါ်မှာပါမလာအောင်ဒီမိုကရက်တွေမလုံနိုင်ကြဘူးလေ။ဒီရောနှစ်ဖက်အကျိန်းနဲ့တိတ်ကပ်နေတဲ့ပြန်ရမယ်ပြည်နယ်တွေမှာ Jill Stein ရမယ်မဲရီကရွေးကောက်ပွဲနောက်ဆုံးနေ့ရလဲအပေါ်ရိုက်ခတ်နိုင်ခြေရှိနေပါတယ
်။ American Islamic ဆက်ဆံရေးကောင်စီရဲ့စီရင်ခံစာမှာပဲWisconsin နဲ့ Arizona ပြည်နယ်တွေမှာ American Muslim မဲဆန္ဒရှင်တွေက Kamala Harris နဲ့ Jaystein ကိုပို့ပြီးတော့မဲပေးဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒီပြည်နယ်တွေက2020ရွေးကောက်ပွဲတုန်းက Joe Biden, Donald Trump ကိုပုတ်ခါတီးခါနိုင်ခဲ့တဲ့ပြည်နယ်တွေပါ။ဘယ်သူဘဝနိုင်မယ်အပြတ်အသတ်ပြောဖို့ခက်တဲ့အကျိန်းနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာ Green Party ရဲ့မဲတွေကရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားစေနိုင်ကြောင်းပါခင်ဗျာ။
ဦးသိန်းနိုင်ဦးတင်ပြခဲ့တာပါအခုတော့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ဆိုင်တဲ့အကြောင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ TPS visa လို့ခေါ်တဲ့ယာယီအကာအကွယ်ပေးအဆင့်နဲ့ရရှိထားတဲ့နေထိုင်ခွင့်ကိုပြန်လဲရုပ်သိမ်းမယ်လို့သမ္မတလောင်းဒေါ်နယ်ထရန့်ကပြောထားတဲ့အတွက်အငင်းပွားဆွေးနွေးစရာတွေထပ်ပြီးတော့တိုးလာနေတာပါလက်ရှိမှာဒီမြန်မာအပါအဝင်ယူကရိန်းပြီးတော့နိုင်ငံပေါင်း16နိုင်ငံကလူ8သိန်းကျော်ဟာTPS visa နဲ့အမေရိကန်မှာနေနေကြတဲ့အတွက် Trump ရဲ့ကြေညာချက်ကစိုးရိမ်စရာဖြစ်ပေါ်စေပါတယ်။ TPS စနစ်နဲ့ပတ်သက်ပြီးတရားသိရအောင် VOA ရဲ့ပုံပြရုပ်သံမှာမရေတနာကျော်တင်ဆက်ထားပါတယ်ခင်ဗျာ
။ Tamara Hunt Donald Trump က TPS လို့ခေါ်တဲ့ယာယီအကာအကွယ်ပေးအဆင့်နဲ့အမေရိကန်ပြည်အောင်စုမှာနေထိုင်နေကြတဲ့နိုင်ငံသားတွေကိုဒီနေထိုင်ခွင့်ရုပ်သိမ်းမယ်လို့ကြေညာထားပါတယ်။Ohio ပြည်နယ် Springfield မြို့မှာ Haiti နိုင်ငံကရောက်နေသူတွေဟာအိမ်မွေးတိရစ္ဆာန်တွေကိုဟင်းစားလုပ်ပစ်တယ်ဆိုပြီးတော့လွဲမားတဲ့ဆွဆွဲချက်ပါဝင်သူ့ရဲ့မမှန်ကန်တဲ့ပြောဆိုချက်တွေထွက်ပြီးတဲ့နောက်မှာအခုလိုမျိုးထပ်ပြောသွားတာ
ပါ In Springfield they're eating the dogs the people that came in they're eating the cats they're eating the pets of the people that live there
ဒီကိစ္စတော့မယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာဆွေးနွေးပြောဆိုချက်တွေမှာ TPS အကြောင်းကအဓိကဆွေးနွေးကြရပါတယ်။ဒီတော့ TPS ဆိုတာဘာပါလဲ။လွှတ်တော်က1990ပြည့်နှစ်မှာ TPS ကိုစတင်ဖန်တီးခဲ့တာဖြစ်ပြီးတော့မလုံခြုံမှုလို့သတ်မှတ်ထားတဲ့နိုင်ငံတွေကနေပြီးတော့ American ကိုလာရောက်နေထိုင်သူတွေဟာ American အစိုးရကချမှတ်ထားတဲ့စီကင်းတွေနဲ့ကန့်ညင် American မှာကာလတစ်ခုအထိနေထိုင်အလုပ်လုပ်ခွင့်ရရှိစေဖို့ရည်ရွယ်ပြီးတော့ဖန်တီးခဲ့တာဖြစ်ပါတယ်။နိုင်ငံတနိုင်ငံကို TPS အဆင့်သတ်မှတ်ဖို့အတွက် American ပြည်ရင်းလုံခြုံရေးဝန်ကြီးကတာဝန်ယူသတ်မှတ်ပေးရပါတယ်။ American ပြည်အောင်စုထဲမှာရောက်ရှိနေထိုင်သူဟာ TPS ရဖို့အတွက်ဆိုရင်ရှောက်လွာတင်ရပြီးတော့တူးဦးချင်းစီစီစစ်ပြီးတော့ခွင့်ပြုမပြုဆုံးဖြတ်ပါတယ်။ခွင့်ပြုချက်ရရင်ရှောက်ထားတဲ့သူတွေဟာ American ပြည်အောင်စုမှာတရားဝင်အလုပ်လုပ်နိုင်ပြီးတော့18လအထိနိုင်ငံတွေကနေနှင်ထုတ်မခံရဘဲနဲ့နေနိုင်ပါတယ်။ TPS ရဲ့နေထိုင်ခွင့်ရသူတွေဆိုတာတရားဝင်စာရွက်စာတမ်းမရှိဘဲနဲ့နေထိုင်တဲ့သူတွေနဲ့မတူပါဘူး။ TPS သတ်မှတ်ချက်နဲ့အကာအကွယ်ပေးတာကအမေရိကန်ပြည်အောင်စုရဲ့ရောင်းနှင်ပေးတာသူတွေအတွက်ပဲဖြစ်ပါရဲ့။အရေးချင်းပြည့်မီဖို့အတွက်ဆိုရင် TPS အကာအကွယ်ပေးခွင့်ရထားတဲ့နိုင်ငံကနိုင်ငံသားဖြစ်ရမယ်။အမေရိကန်အစိုးရကသတ်မှတ်ထားတဲ့နေ့ကစပြီးတော့အမေရိကန်မှာအဆက်မပြတ်နေထိုင်နေသူဖြစ်ရပါမယ်။ TBS တခုတည်းနဲ့ American ရဲ့အမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားခံယူခွင့်လည်းမရနိုင်ပါဘူး။တခြားလူဝင်မှုကြီးကြပ်ရေးလုပ်ငန်းစဉ်တွေကနေတဆင့်လျှောက်ထားဖို့လိုပါတယ်။ American မှာပြစ်မှုကြီးဒါမှမဟုတ်တခြားအသေးစားပြစ်မှုနှစ်ခုမကကျူးလွန်ထားတဲ့သူတွေဟာ TBS ရဖို့အရေးအချင်းမပြည့်မိပါဘူး။တခြားသူတွေကိုနှိမ့်ဆက်ညှဉ်းပန်းမှုဒါမှမဟုတ်အကြမ်းဖက်လုပ်ရက်တွေမှာပါဝင်ပတ်သက်သူတွေလည်း TPS တွေအရေးအချင်းမပြည့်မိပါဘူး။နိုင်ငံမှာတစ်ဆက်တည်းနေလာရမယ်ဆိုတဲ့အချက်နဲ့မကိုက်ရင်ရှောက်လာတင်ဖို့ဒါမှမဟုတ်ပြန်လျှောက်ထားဖို့တတ်မှတ်ရက်ကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲနောက်ကျသွားရင်လည်းလျှောက်ထားဖို့အရေးအချင်းမမီဘူးလို့တတ်မှတ်ပါတယ်။လောလောဆယ်နိုင်ငံပေါင်း16နိုင်ငံက TPS အကာအကွယ်အဆင့်ရရှိထားပါတယ်။Afghanistan, Cameroon, El Salvador, Ethiopia, Haiti, Honduras, Myanmar, Nepal, Nicaragua, Somalia, South Sudan, Sudan, Syria, Ukraine, Venezuela နဲ့ရေမဲနိုင်ငံတို့ဖြစ်ပါတယ်။ American ပြည်တွင်းလုံခြုံရေးဝန်ကြီးက TPS သတ်မှတ်ထားတဲ့နိုင်ငံတိုင်းကို TPS ရုပ်သိမ်းနိုင်ပါတယ်။ဒါပေမဲ့အခြေအနေကိုအရင်ပြန်လည်သုံးသပ်ရမှာဖြစ်ပြီးတော့အဲ့ဒီနိုင်ငံရဲ့အခြေအနေတွေက TPS ဆက်ပေးသင့်မသင့်ဆိုတာဆုံးဖြတ်ရပါတယ်။အခြေအနေတွေတိုးတက်လာပြီလို့အတွင်းရေးမှူးကဆုံးဖြတ်ရင် TPS ကိုတရားဝင်ရုပ်သိမ်းနိုင်ပါပြီ။ TPS ရှားထားသူတွေကလည်းဖြီးသွားခွင့်ခွင့်ပြုချက်ကြိုတင်မယူဘဲနဲ့ American ပြင်ပကိုထွက်သွားရင် TPS နဲ့နေထိုင်ခွင့်ဆုံးရှုံးနိုင်ပြီးတော့နိုင်ငံထဲပြန်ဝင်လာလို့မရတော့ပါဘူး။2024မတ်လအထိဆိုရင် TPS နဲ့ American ပြည်ထောင်စုမှာနေထိုင်သူ 86,000 ကျော်ရှိပါတယ်။TPS နေထိုင်ခွင့်နဲ့အများဆုံးနေထိုင်တဲ့ပြည်နယ်တွေကကယ်လီဖိုးနီးယား၊ဖလော်ရီဒါ၊နယူးယောက်၊တက်ဆက်စ်နဲ့ဗာဂျီးနီးယားပြည်နယ်တို့ဖြစ်ပါတယ်ရှင
်။မအေးတန်တာကျော်ရှင်းပြခဲ့တာပါခင်ဗျာ။ဒီလိုမျိုးအကြောင်းအရာတွေပုံမူတည်ပြီးတော့တင်ပြလေးရှိတဲ့ VOA ရဲ့ပုံပြရုပ်သံတွေကို VOA ရဲ့ website နဲ့ VOA ရဲ့ Facebook မှာပြန်လည်ရှာဖွေနှာစင်နေပါတယ်ခင်ဗျာ။VOA ကိုလည်းဝေဖန်အကြံပေးစာတွေရေးသားပေးဖို့ကြပါအောင်ခင်ဗျာ။စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ website စာမျက်နှာအပြင် Facebook, YouTube, Instagram, Telegram နဲ့ X social media တွေပေါ်မှာလည်း VOA ကိုမြင်တွေ့နိုင်ပါတယ်ခင်ဗျာ။မကြံပခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုနှာစင်ရတော့မှာဖြစ်ပါတယ်ဗျာ
။VOA American တန်ရဲ့ရုပ်တံနဲ့ review ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio အစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျူရုဖန်းယူမှုနဲ့ကျွန်တော်တို့ VOA မြန်မာပိုင်း Internet ဆာမျက်နှာနောက်ဒီလူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖန်းယူနားဆင်ခြင်းနဲ့သတော်ရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖန်းယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကို ည 9:00 နာရီကနေ 10:00 နာရီထိ లైట్ ိုမီတာ 19kHz 15453ည లైట్ ိုမီတာ 25kHz 11803ည లైట్ ိုမီတာ 32kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလှိုင်းလမ်းမီတာ 190kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုတဲ့အိမ်နားဆင်ဖို့မမိလိုက်သူတွေည10:00ကနေ 17:00 အထိလိုက်တိုမီတာ15 32နဲ့လိုင်းလိုင်းမီတာ190ကနေပြီးတော့တနအိစာအစီအစဉ်အစအဆုံးကိုပြန်ဖန်းယူနားဆင်နိုင်ပါလေ VOA American ရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးပဲကျေးဇူးပါမှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA American တိုင်းရဲ့ဗိုလ်တူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိWashington DC မြို့တော်ကနေဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ငြိကြီးဩဇာ၊ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ငြိကြီးဩဇာအစီအစဉ်မှဖြစ်ပါတယ်။မြန်မာနိုင်ငံကလေသမားတွေဟာတစ်ဆက်တစ်ဆက်တည်းရှိကြတဲ့ကွင်းပြင်တစ်ခုလုံးကလင်းမြေတွေပေါ်မှာစဘာမျိုးကောင်းတစ်ခုတည်းကိုညှိနှိုင်းစိုက်ပျိုးကြဖို့စိတ်ဝင်စားခြင်းမရှိကြပါဘူးမျိုးမတူတာတွေကိုစိုက်ပျိုးကြတဲ့အတွက်လေထဲမှာစဘာပင်အချင်းချင်းဝုန်းမုံကူပြီးတော့မူရင်းမျိုးတွေပျောက်ကုန်ကြသလိုမျိုးကွဲတွေလည်းထပ်ပြီးတော့ပေါ်ထွက်လာတဲ့အကြောင်းဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခမောင်စိုးမင်းကတင်ပြထားပါတယ
်မြန်မာနိုင်ငံမှာလေသမားတွေဟာဒေသနဲ့လိုင်းမျိုးညီထွေရှိကြတဲ့စဘာမျိုးကောင်းမျိုးတန်တွေကိုအ धिक ထားရွေးချယ်စိုက်ပျိုးကြဖို့အာရုံထားကြပေမဲ့တကွင်းလုံးတစ်စက်တစ်ဆက်တည်းရှိကြတဲ့လေကွက်တွေမှာတူညီတဲ့စဘာမျိုးရင်းတစ်ခုကိုသာညှိနှိုင်းစိုက်ပျိုးကြဖို့ကိုတော့စိတ်ဝင်စားမှုမရှိကြပါဘူး အဲ့ဒီအတွက်မျိုးမတူညီတဲ့စဘာပင်တွေကနေလေထဲကနေဝင်းမုံတွေကူးကုန်ကြပြီးမျိုးခွဲအစ်စ်တွေပေါ်ထွက်လာကုန်ကြပါတယ်။ဒါပေမဲ့လည်းလယ်သမားတွေကတော့လေထဲကနေဝင်းမုံကူးတယ်ဆိုတာကိုလည်းအလေးထားထက်တွေ့တာမျိုးမရှိကြပါဘူး။အဲ့ဒီအတွက်မြမပြည်တွင်းစဘာပေါ်ချိန်မှာဒေသအလိုက်စားကောင်းတဲ့စံတွေထွက်ရှိတာမျိုးရှိပေမဲ့လည်းနိုင်ငံတကာကိုတင်ပို့ဖို့အတွက်ကြတော့အဆင်မပြေတော့ပါဘူး။ဒီလိုအနေအထားတွေကိုလေ့လာခဲ့တဲ့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းလည်းဖြစ်ရေစင်းစိုက်ပျိုးရေးတက္ကသိုလ်ဆင်းလည်းဖြစ်တဲ့ကိုထက်ဇော်ထွန်းကအခုလိုပြောပါတယ
်စိုက်တာကတော့ကျွန်တော်တို့နယ်မြေဒေသကိုက်တဲ့စပါးကျွန်တော်တို့စိုက်လို့ရတယ်တကွင်းတစ်ဆက်သေးပေါ့နော်ကျွန်တော်တို့ဧကတောင်းချီစွန်းတောင်းချီပြီးတော့တကယ်မျိုးကောင်းမျိုးတန့်ကိုပဲတုံးပြီးတော့ခြေခြေပြက်ပြက်ကိုဒီမျိုးစွန်းဒီမျိုးကြတဲ့ပဲစိုက်ပြီးတော့ပေါ့နော်တကယ် export ကိုဒီရွယ်ပြီးတော့စိုက်တဲ့နယ်ပေါ့နော်အဲ့လိုမဟုတ်ဖ ೇನೆ အဲကိုကလည်းစိုက်တယ်အခြားတောင်သူအခြားစပါးမျိုးတွေကလည်းစိုက်တယ်စပါးချင်းချင်းဆိုတဲ့အတွက်ကြောင့်မို့အခြားမျိုးတွေအားဒီဝုံမုံတွေကူတယ်ဝုံမုံကူပြီးတော့နောက်တစ်ခေါက်သူကနေပေါ်ထွက်လာတဲ့စပါးမျိုးစေ့တွေကြတော့ကျွန်တော်တို့တဘောတို့သူ့ရဲ့အနံ့အသက်ကပထမမှာအရန်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာလို့နောက်တစ်ခုကကျွန်တော်သူ့ရဲ့စံစပါးရဲ့စံစေ့ရဲ့အရွယ်အစားကရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးမှမှစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကစံစေ့လုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောရှက်မိပြီးတော့ဝုံမုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းကျွန်တော်တို့ကရတော့မှာမဟုတ်ဘူးဒီမျိုးတွေကကြာလာတဲ့အခါကျတော့စက်မျိုးလိုဖြစ်သွားတာပေါ့နော
်မြန်မာနိုင်ငံကပေါ်ဆက်မွေးဆန်ဟာဆိုရင်အရင်ကနိုင်ငံတကာဆန်အီသွေးစုရရှိခဲ့ပူပါတယ်အဓိကအထက်မြန်မာပြည်မှာရွှေဘိုမြို့နယ်နဲ့အောက်မြန်မာပြည်အေယာဝတီမြို့ဝကျွန်းပေါ်ကမြောင်းမြမြို့နယ်တွေမှာစိုက်ပျိုးကြတာဖြစ်ပါတယ်ဒါပေမဲ့လည်းပေါ်ဆန်းမွေးတွေဟာအမွေးအနှံ့တွေရော့ကြပြီးဆန်လုံးဆန်သွဲတွေလည်းမတိမတာပုံစံပြောင်းလဲလာတာကိုဆန်ကုံသွဲတွေနဲ့စားသုံးသူတွေကသတိထားမိလာကြပါတယ်။ဒါဟာဆိုရင်စောစောကပြောခဲ့သလိုတစ်ဆက်တစ်ဆက်ထဲရှိတဲ့စိုက်ပျိုးမြေတွေမှာဆန်ထားသတ်မှတ်ထားတဲ့မျိုးရင်းတစ်ခုတည်းကိုစိုက်ပျိုးတာမျိုးမဟုတ်ပဲမျိုးကွဲစပါးတွေကြားပေါက်စိုက်ပျိုးလာတဲ့အတွက်ဝင့်မုံကူကုန်ပြီးမူလမျိုးပီစားတွေပါပြောင်းလဲလာတာဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်တွေကဆိုကြပါတယ်။နိုင်ငံတကာစံစည်းကွက်မှာအများဆုံးတင်ပို့နေတဲ့အိန္ဒိယနိုင်ငံမှာဆိုရင်သူတို့ရဲ့ကမ္ဘာကျော်ဘတ်စမာတီစံစိုက်ပျိုးထုတ်လုပ်ရေးကိုမျိုးရိုးဗီဇပြောင်းမသွားအောင်အထူးဂရုစိုက်ကြပါတယ်။အဲ့ဒီစံကိုအဓိကထားစိုက်ပျိုးကြတဲ့ပန်ဂျပ်ပြည်နယ်၊ဟာရီယာနာပြည်နယ်နဲ့ညူးဒေလီပြည်နယ်တွေမှာဆိုရင်တစ်ဆက်တစ်ဆက်တည်းရှိကြတဲ့စပားစိုက်ကွင်းတွေမှာတခြားမျိုးကွဲတွေစိုက်ပျိုးခြင်းမရှိအောင်လယ်သမားတွေကိုယ်တိုင်ကအသိရှိရှိနဲ့စင်ကြင်ကြသလိုသက်ဆိုင်ရာစိုက်ပျိုးရေးဌာနနဲ့ကုမ္ပဏီတွေကလည်းကြက်ကြက်မမတ်ရှိကြပါတယ်။ဒါဟာမျိုးမတူတဲ့ဝင်းမုံတွေကူးလာပြီးမူရင်းဘတ်စမာတီစပားမျိုးကိုထိခိုက်မှာကိုကာကွယ်တဲ့အနေအထားဖြစ်ပါတယ်။ဒါအပြင်အဲ့ဒီလိုဘတ်စမာတီစပါးကင်းကြီးရဲ့မျက်စိတစ်စုံအစုံးသတ်မှာတခြားသီးနှံမျိုးမတူတာတွေဓမ္မမဟုတ်တစ်တောအုပ်တွေကိုကာယံထားကြပါတယ်။ဓမ္မသာမျိုးမတူစပါးတွေရဲ့ဝင်းမုံကူတာကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။အဲ့ဒီလိုပဲကမ္ဘာမှာဆန်တတရအများဆုံးတင်ပို့တဲ့ဗီယက်နမ်နိုင်ငံဟာဆိုရင်လေသူတို့နိုင်ငံကနိုင်ငံတကာတင်ပို့တဲ့ဆန်အရည်အသွေးကောင်းမျိုးရင်းတွေကိုတခြားစပါးတွေနဲ့ဝင်းမုံကူပြီးမျိုးကွဲတွေပေါ်ထွက်မလာရေးအတွက်အထူးဂရုစိုက်ကြပါတယ်။အဲ့ဒီအတွက်မဲခေါင်မြေဝမ်းတစ်ခုလုံးမှာစပါးမျိုးတစ်မျိုးတည်းကိုသာစိုက်ပျိုးကြတယ်လို့ဗီယက်နမ်နိုင်ငံကိုစိုက်ပျိုးရေးနဲ့ပတ်သက်ပြီးတွားရောက်လေ့လာဘူးသူတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
ဗီယက်နမ်ရဲ့အားကောင်းချက်တွေကိုလေ့လာတာပေါ့ဗျာကမ္ဘာ့ဆန်တင်ပို့နိုင်ဆုံးနိုင်ငံဖြစ်ရည်ရည်နိုင်တာဘာကြောင့်လဲဆိုတာကိုကျွန်တော်ကသိချင်တာပေါ့ကျွန်တော်သိသလောက်ပြောရရင်တော့ကျွန်တော်တို့သွားလေ့လာတော့အဲဥရောပဘက်ကိုပို့တဲ့ဆန်အမျိုးအစားကိုဗီယက်နမ်တောင်ဘက်ကအထူးသဖြင့်အဲ့မှာစိုက်တာစိုက်တာမှာသူကတခွန်းတစ်ပြင်းလုံးစိုက်တာပေါ့လေအဲ့ဒီတမျိုးတည်းပဲအဲ့ဒါသိန်းပေါင်းများစွာအလိုစိုက်တာတမျိုးတစ်ခေါ်ကြီးပေါ့ရေသွင်းစနစ်တရားအစစနစ်တကျအစုပ်ပြီးကမှစိုက်တာသူတို့အောင်မြင်တယ်ဆက်ပြီးဦးစီးဌာနတွေကတောင်သူနဲ့ဥရောပကိုပို့မဲ့ဆန်ဆိုအဲ့လိုစိုက်တာ
တကယ်တော့ဝင်းမုံကူးတယ်ဆိုတာတပင်နဲ့တပင်စိုက်ခင်းတခင်းနဲ့တခင်းအကြာအပင်တွေအောင်မြင်ဖြစ်ထွန်းရေးအတွက်အထူးလိုအပ်ပါတယ်။အခုပြောတာကမျိုးမတူတဲ့စိုက်ခင်းတွေအကြာဝင်းမုံကူးပြီးမျိုးကွဲတွေပေါ်ထွက်လာမှာကိုဆိုလိုတာဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံကတောင်သူလယ်သမားအများစုဟာမျက်မြင်အခြေအနေတွေကိုသာအဓိကထားပြီးမျက်မြင်အခြေအနေမဟုတ်တဲ့အပေါ်မှာတော့ထက်တွေ့တာစဉ်းစားတာမရှိသလောက်ပါပဲ။ ဒါကြောင့်မျိုးရင်းမတူတဲ့စပားဆိုင်ခင်းတွေချင်းနီးကပ်လာရင်လေထဲကဝင်းမုံကူပြီးမျိုးရောကုံမကိုဂယူးဆိုင်တာတိတ်မရှိကြပါဘူး။တောင်သူလက်သမားအများစုဟာမီယိုဖလာအရာဆိုင်ပြိုရေးကိုလုံခြုံကြတာဖြစ်တဲ့အတွက်ဝင်းမုံကူတဲ့သဘောတရားကိုတိတ်မသိရှိကြပါဘူး။စစ်အာဏာမသိခင်ကစန္ဒပြခွင့်ပေးတဲ့အယတ္တအစိုးရလက်ထက်တုန်းကဆိုရင်မြန်မာနိုင်ငံအထက်ပိုင်းတနေရာမှာပြားမွေးမြူရေးပုံးတွေတီးနှံဆိုင်ခင်းအနီးလာချတဲ့အတွက်ပြားတွေကြောင့်တီးနှံတွေပျက်စီးတယ်ဆိုပြီးတောင်သူတွေကမြို့ပေါ်တဲ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြားကောင်တွေကတီးနှံဆိုင်ခင်းတွေအတွင်ဝင်ရောက်ဖျက်ဆီးတယ်လို့ယူဆပြီးရော်ကြီးရလိုမှုအတွက်ဆန္ဒပြကြတာဖြစ်ပါတယ်။တကယ်တော့ပြားကောင်တွေဟာတပင်နဲ့တပင်နားပြီးပွင့်ဖက်တွေပန်းပွင့်တွေကနေတဆင့်ဝင်းမုံကူပေးတဲ့အတွက်အပင်ဖြစ်ထွန်းမှုကိုပိုမိုအားပေးအောင်မြင်စေပါတယ်။ဒါကိုပြားကောင်တွေကအပင်ကိုနားလို့တီးနှံခင်းတွေပျက်စီးတယ်ဆိုတာစိုက်ပျိုးရေးအသိဉာဏ်ချို့တဲ့လို့ဖြစ်ပါတယ်။တောင်သူလယ်သမားတွေမှာဝင်းမုံကူးတဲ့သဘောတရားကိုနားမလည်တဲ့အတွက်ကိုတော့အပြစ်ပြောလို့မရပါဘူး။သူတို့တီးနှံစိုက်ပျိုးရေးအသိပညာဗဟုသုတနယ်ပါးရတာဟာစိုက်ပျိုးရေးဌာနကနယ်စင်ပညာပေးတာမရှိတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။စိုက်ပျိုးရေးဌာနအနေနဲ့အဓိကစိုက်ပျိုးတောင်သူတွေနဲ့ထိတွေ့ပြီးလေယာစိုက်ပျိုးရေးနဲ့ပတ်သက်လို့ဆက်ဆံဆွေးနွေးတာအတော်ကိုနည်းပါပါတယ်။စိုက်ပျိုးရေးဌာနဘာလုပ်နေလဲဆိုတာတောင်သူလယ်သမားတွေစိတ်ဝင်စားမှုမရှိသလိုတောင်သူလယ်သမားတွေဘာလုပ်နေလဲဆိုတာကိုလည်းစိုက်ပျိုးရေးဌာနကအလေးထားတာမရှိပါဘူး။ဒါအပြင်စိုက်ပျိုးရေးကုမ္ပဏီတွေအပေါ်မှာလည်းတောင်သူလယ်သမားတွေကယုံကြည်မှုမရှိကြပါဘူး။တကယ်တော့စပားနဲ့ပတ်သက်ပြီးဝင်းမုံကူးတာကိုပဲပြောဆိုနေပေမဲ့တခြားသီးနှံတွေမှာလည်းအလားတူပါပဲဥပမာမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ပဲအမျိုးမျိုးစိုက်ပျိုးရောင်းချဖို့အတွက်အိန္ဒိယနိုင်ငံလိုကြီးမားတဲ့ဈေးကွက်ကြီးရှိပါတယ်အဲ့ဒီအတွက်ပဲမျိုးကောင်းတစ်မျိုးကိုတကွင်းတစ်ဆက်လုံးမှာစိုက်ပျိုးပြီးဈေးကွက်ကိုထိမ့်သိမ်းထားဖို့လိုအပ်ပါတယ်ဒါအပြင်တခြားသီးနှံတွေကိုလည်းအဲ့ဒီလိုစီမံပြီးနိုင်ငံတကာဈေးကွက်ကိုထိုးပေါက်နိုင်ရင်မြန်မာပြည်ရဲ့စိုက်ပျိုးရေးဟာခေတ်ကောင်းတစ်ခေတ်ရောက်ရင်ပြန်လည်ဥမော်လာလိမ့်မယ်လို့စိုက်ပျိုးရေးပညာရှင်တွေကယူဆနေကြပါတယ်ခင်ဗျာ
ကုကမွန်ဆိုမင်းတင်ဆက်တဲ့မြေကြီးဩဇာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာကဏ္ဍမလာခင်ရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းတစ်ခုကိုလည်းပြောပြခြင်းပါတယ်အမေရိကန်ပြည်ထောင်စုတဝန်ရွေးကောက်ပွဲမှာမဲပေးနိုင်တဲ့အလို့သမားတမကအဖွဲ့ဝင်က14သန်းလောက်ရှိပါတယ်ရွေးကောက်ပွဲဝင်မဲ့တမရလောင်းတွေကတော့ဒီလိုမျိုးအလို့သမားတမကအဖွဲ့တွေရဲ့ထောက်ခံမှုကိုရဖို့အပြင်းထန်ကြိုးစားနေကြပါတယ်ဒီနေ့ရွေးကောက်ပွဲမှာအလို့သမားတမကတွေရဲ့ရည်တည်ချက်ကအရေးပါတဲ့အတန်းတစ်ခုဖြစ်လာတဲ့အကြောင်း VOA လွှတ်တော်ဆိုင်ရာသတင်းတောက် Catherine Gibson Nevada ပြည်နယ်ကနေပေးပို့တဲ့သတင်းကိုတော့ဦးသိန်းထိုက်ဦးကပြောပြပါလိမ့်မယ်ခင်ဗျာ
ဒီမိုကရေစီပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုထောက်ခံတဲ့လူ့သမားသမဂ္ဂရဲ့စီဝေးပွဲမှာပါဝင်တယောက်သူတွေစိတ်အားထက်သန်နေသလိုစိတ်လုံရှားနေကြပါလိမ့်လူ့သမားတွေရတဲ့ပေါစုပေါစုကြီးပေါ်မှာအခွန်အေကောက်ခံတာတွေရပ်ဆိုင်နေဆိုပြီးဒုသမ္မတကမလာဟဲရစ်ကပြောဆိုထားပါလိမ့်ကက်စီနိုလူ့သမားသမဂ္ဂကိုယ်စားလှယ်Canning Castro ကခုလိုပြောပါလေ
I know that Vice President Kamala Harris has a plan.
ဒုသမ္မတ Kamala Harris မှာအစီအစဉ်တွေရှိတယ်ဆိုတာကျွန်မသိပါတယ်။ရှင်းလင်းတဲ့အစီအစဉ်တွေပါ။ Federal ဆိုရကောက်ခံနေတဲ့အခွန်တွေအဆုံးသတ်ပြီးတော့ Nevada မှာရှိတဲ့အခြေခံအလို့သမားတွေကိုအပိုကြီးပေါစုချိမြင့်မှုပါ။ဒါကမှန်ကန်တဲ့လုပ်ရပါ။ Donald Trump ကအလို့သမားတွေကိုကယ်တင်ရှင်လို့ဟန်ဆောင်နေပါတယ်။သိတ်အန္တရာယ်ကြီးပါတယ်။
Republican သမ္မတဟောင်းဒေါ်နယ်ထရန့်လည်းဒီမျိုးလေးကိုရောက်လာပြီးအလို့သမားတွေကိုမဲဆယ်စီအောင်ခဲ့ပါတယ်။သူသာသမ္မတအဖြစ်ရွေးချယ်ခံရမယ်ဆိုရင်ကက်စီနိုလောင်းကစားရုံဖွင့်တဲ့လုပ်ငန်းရှင်တွေ၊စပွဲတို့တွေ၊တန်ရှင်းရေးလုပ်သားတွေသူတို့ရတဲ့ဘောက်စုပိုစုကြီးပေါ်မှာအခွန်လုံးဝမကောက်ဘူးဆိုပြီးသူ့ရဲ့အစီအစဉ်လေးကိုထရန့်ကချပြခဲ့ပါတယ်။ဒေးဗီလာမာကထရန့်ကိုထောက်ခံတဲ့သူတယောက်ပါ
။ That is going to be adored by the
အလို့သမားတွေကကြိုက်ကြပါတယ်။အလို့သမားအားလုံးအထူးသဖြင့်လာကထက် tip ပေါ့ဆူးရတဲ့ငွေပေါ်မှာမိခိုနေရတဲ့အလို့သမားတွေအားလုံးကဒါကိုသဘောကျကြပါတယ်
။ Nevada ပြည်နယ် Las Vegas ပြည်ရဲဌာနအသင်းကလည်းသူတို့သမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံတယ်ဆိုပြီးပြောဆိုနေပါတယ်။ Las Vegas ကဝေးရထနာအဖွဲ့ကြီးက Steve Grammers ကခုလိုပြောပါတယ
် The majority of our citizens trust law enforcement and so
နိုင်ငံသားအများစုကဥပဒေစိုးမိုးရေးအရာရှိတွေကိုယုံကြည်ကြပါတယ်ဒါကြောင့်ဥပဒေစိုးမိုးရေးအရာရှိတွေကဒီလူဟာငါတို့ရဲ့အကောင်းဆုံးအကျိုးစီးပွားအတွက်လုပ်ပေးမဲ့သူလို့ငါတို့ယုံကြည်တယ်လို့ပြောမယ်အားလုံးကိုဘေးကင်းလုံခြုံအောင်လုပ်ပေးမဲ့သူဒီတိုင်းပြည်ကိုပြန်ပြီးနိုးကြလာအောင်မြှင့်တင်ပေးမဲ့သူလို့ပြောရင်ကျွန်တော်တို့ပြောတာကိုလူတွေကယုံကြည်လက်ခံကြပါတယ်
သမ္မတဒေါ်နယ်ထရန့်ကတရားဥပဒေစိုးမိုးရေးလုပ်ကိုင်နေတဲ့ရဲတပ်ဖွဲ့ဖွဲ့ဝင်တွေကိုသူထောက်ခံတဲ့အကြောင်းလူထုစည်းရုံးပွဲတော်တော်များများမှာပြောဆိုခဲ့ပါတယ်။ရဲဌာနအသင်းကြီးကစတီဗ်ဂရမတ်ကဒီကိစ္စကိုထောက်ခံပြောဆိုပါတယ
်။ A man like Donald Trump and his campaign is always stood by us.
ဒေါ်နယ်ထရန့်လိုလူမျိုးနဲ့သူ့ရဲ့မဲဆက်စည်းရုံးကြီးကကျွန်တော်တို့နဲ့အတူအမြဲယက်တီပြောတာကနိုင်ငံရေးအခြေခံကောင်းတွေကိုမဖျက်ဆီးဘူးမပြောင်းလဲဘူးဆိုတာပါ။
နဘာရာပြည်နယ်မှာလူသမားသမီးကအဖွဲ့ဝင်တွေထောင်ထောင်ကြီးရှိပါတယ်။ဒါကြောင့်လဲသမ္မတလောင်းတွေကဒီလူသမားတွေရဲ့ထောက်ခံမှုကိုရဖို့အပြင်းအထန်ကြိုးစားနေကြတာပါ။နဘာရာပြည်နယ်လူသမားသမီးကတခုဖြစ်တဲ့ Team Master သမီးကတော့ဒုသမ္မတကင်မလာဟဲရစ်ကိုထောက်ခံနေဆိုပြီးကြေညာထားပါလေ။ဒါပေမဲ့လည်းနိုင်ငံလုံးဆိုင်ရာဝေးပြေးကုန်တင်ကားကြီးတွေနဲ့ကုန်လောင်းရုံလူသမားသမီးကတွေကတော့ဘယ်သမ္မတလောင်းကိုမှမထောက်ခံဘူးဆိုပြီးပြောဆိုနေကြပါလေ။မဲဆန္ဒရှင်တချို့ကဒီလိုသမ္မတလောင်းတယောက်ကိုမှမထောက်ခံဘူးဆိုပြီးတမက်ကအဖွဲ့ဝင်တွေပြောနေတာကအရေးကြီးတယ်လို့မြင်ပါတယ်။အဲဒါဝတ်ကာမကနေဗာဒါပြည်နယ်မှာထရန့်ကိုထောက်ခံတဲ့သူတယောက်ပါ
။ Oh, they always always went
သူကဒီမိုကရက်ကိုအမြဲတမ်းထောက်ခံခဲ့တဲ့သူတွေပါ။ဒါကြောင့်ဒီမိုကရက်ကိုမထောက်ခံတော့ဘူးဆိုရင်သူကထရန့်ဘက်ကိုရိမ့်တဲ့သူတွေဖြစ်နေပြီလို့ပြောရမှာပါ
။ဒီလိုအဝေးပြေးကုန်ကမောင်းသူတွေရဲ့တမက်ကဘယ်သူမှမထောက်ခံဘူးလို့ပြောပေမဲ့Let's speak it ကအစားအသောက်ပြင်ဆင်ရောင်းချတဲ့အချက်အပြုတ်လူသမားသမိကကတော့ကမလာဟဲရစ်ကိုပဲထောက်ခံတယ်လို့ညင်ညာထားပါလေ Ted Barber George ကဒီသမိကအဖွဲ့ဝင်တယောက်ပါ
Working class voters are smart they're not dumb
and they လူသမားမဲဆန္ဒရှင်တွေကပါနေတဲ့သူတွေပါငတုံးကအတွေမဟုတ်ပါဘူးနည်းနည်းတော့တန်ရရနဲ့စောင့်ကြည့်တာမျိုးတွေရှိပါတယ်ဒါပေမဲ့သမ္မတ Trump ရဲ့ပြဿနာကညာပြည်ရင်းညာတဲ့ပြဿနာအကြီးအကျယ်ညာနေတဲ့ပြဿနာပါဒုသမ္မတ Harris ကတော့လူနေမှုစရိတ်မြင့်တက်နေတာတွေကိုကင်တွယ်ဖြေရှင်းမဲ့အစီအစဉ်တချို့ကိုချပြပြောဆိုနေပါတယ
်သူတို့ကတိန်တဲ့ဆင်းအင်တကားတွေကိုခောက်ပြီးကမလာ Harris ကိုမဲပေးဖို့စီရင်နေကြပါလေ
We're just coming to see for Kamala Harris Okay
Okay Claudia Morele Nevada ပြည်နယ်ကအချက်ပြုတ်လူသမားသမီးကဖော်ဝင်တယောက်ပါ
Big corporations coming in and price
down. Several corporations တွေကြောင့်အစားအသောက်ဈေး၊ဒီဇယ်၊ဓာတ်ဆီအခန်းငါးကအားလုံးကျမတို့ပေးရတဲ့ငွေဈေးတက်သွားတယ်လေ။သူတို့ကိုအမှန်တိုင်းသိအောင်ပြောဖို့လိုတယ်။ကျမတို့သိထားတဲ့အချက်လက်အမှန်တွေရကာမလာကကျမတို့အတွက်ပို့ပြီးတော့ကောင်းတယ်လို့လူလက်တန်းစားတွေနဲ့အလုပ်သမားတမက်ကအဖွဲ့ဝင်တွေတက်ပါပို့ပြီးတော့ကောင်းပါတယ်ရှင
်။ဒါကတော့အမေရိကန်ပြည်ထောင်စုနေဗာဒါပြည်နယ်ကလူသမားသမိကဖော်ဝင်နေရဲ့အခြေအနေပါဒီပြည်နယ်ဟာ swing state လို့ခေါ်တဲ့ယူကဝဲရလပြောင်းလဲနိုင်ခြင်းပုံစံတွေ့မရတဲ့ပြည်နယ်တွေကတခုပါဒီလိုပြည်နယ်တွေရဲ့မဲကယူကဝဲရလကိုပြောင်းလဲနိုင်နေဆိုပြီးမျှော်လင့်တွက်ဆထားကြတာတွေလည်းရှိပါတယ်ဒါကြောင့်လည်းဒီဘာသာပြည်နယ်ကလူသမားသမိကဖော်ဝင်နေဟာသမ္မတယူကဝဲရလရဲ့အဆုံးအပြတ်ပေးနိုင်တဲ့အရေးပါတဲ့ပြည်နယ်တွေကမဲဆန္ဒရှင်တွေဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိထားယူပါ
ကမာဒိုလာခီတို့အစီအစဉ်မတိုင်ရင်အခုတခါတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုတင်ပြခြင်းပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရန့်ဟာ Facet တူဖြစ်ပြီးသမ္မတတာဝန်ကိုထမ်းဆောင်ဖို့မသင့်တော်တဲ့သူလို့ Trump သမ္မတလက်ထက်အနီးကအကြံပေးမှုထမ်းခဲ့ကြသူတွေကပြောပါတယ်။ဒါကိုဒုသမ္မတလောင်း JD Vance ကငြင်းဆန်ပါတယ်။ဒီတော်တွင် Democrat သမ္မတလောင်းဘက်ကလည်းအငင်းပွားစရာကြော်ညာတွေကိုအဓိကကျတဲ့ပြည်နယ်တချို့မှာထုတ်လွှင့်ခဲ့ပါတယ်။ VOA သတင်းတော့Veronica Iglesias ပြပေါ်တဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ
်သမ္မတဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်ကနေ2019ခုနှစ်အထိအင်ဂျီရောဝန်ထမ်းရေးအကြီးအကဲဖြစ်တာဝန်ယူခဲ့သူကျယ်လေးပွင့် Marine ဗိုလ်ချုပ်ကြီးဟောင်း John Kelly ကို The New York Times သတင်းစာကTrump ဟာ Facet တယောက်ဟုတ်မဟုတ်မင်းမြန်ရမှာသ ူဟာအာဏာရှင်တယောက်ဖြစ်တယ်လို့အာဏာရှင်တွေကိုလေးစားအားကျသူဖြစ်တယ်လို့လည်းထရမ့်ကိုယ်တိုင်ကပြောခဲ့တယ်လို့ဖက်ဆစ်ဆိုတဲ့စကားလုံးနဲ့လိုက်လျောညီထွေသူဖြစ်တယ်ဆိုတာသေချာကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ထရမ့်ကလည်းဂျွန်ကယ်လီယာအောက်တန်းစားတယောက်ဖြစ်ပြီးတော့နာမည်ဆိုးနဲ့ကြော်ကြားသူဗိုလ်ချုပ်ကြီးတဦးဖြစ်တာကြောင်းသူအကြံပေးတာကိုလက်မခံတော့ဘဲလမ်းခွဲဖို့ပြောခဲ့တယ်လို့သူရဲ့ True လူမှုကွန်ရက်မှာတုံ့ပြန်ရေးသားပါတယ်ကယ်လီအပြင်ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီး Mark Milley ကလည်း Trump ဟာဖက်ဆစ်တဦးဖြစ်ကြောင်းပြောဆိုခဲ့တာနဲ့ပတ်သက်လို့ Trump အဖွဲ့ဘက်ကအခုလိုတုံ့ပြန်ပါတယ်
People who worked most closely with him and Nika Ledwell လောက်ကင်ကြတဲ့သူအများစုကထောက်ခံပါတယ် Mark Milley နဲ့ John Kelly နှစ်ယောက်လုံးကစိတ်ပျက်ပြီးအလုပ်ကထွက်သွားကြသူတွေပါ
ထရမ့်မှာသမရတောင်းထန်းဆောင်ဖို့မသင့်တော်သူဆိုပြီးတော့ဂျွန်ကယ်လီရဲ့မှတ်ချက်နဲ့သတိပေးချက်ကိုထရမ့်ရဲ့အနီးကပ်အမှုဌာနဟောင်း73ဦးကတောက်ကြနေမှာကြေညာချက်ထုတ်ပြန်ထောက်ခံပါတယ် Republican တွေကတော့ဒါကိုသဘောမတူပါဘူး
I was around
ကျွန်တော်ကသူနဲ့အတူအလုပ်လုပ်ခဲ့သူပါသူဟာဖက်ဆစ်တယောက်မဟုတ်ပါဘူးကျွန်တော်တို့အနေနဲ့ဆုံးဖြတ်ချက်ခိုင်မာတဲ့သမ္မတကိုလိုအပ်နေချိန်မှာသူဟာအင်မတန်တန်တိမ်ထန်ပြင်းပြတဲ့သမ္မတတယောက်ဖြစ်ပါတယ်ဒီတိုင်းပြည်ကိုလမ်းမှန်ပေါ်ပြန်ဆွဲတင်နိုင်သူသမ္မတဖြစ်လာပါလိမ့်မယ်
ဒီသမရလောင်းကမလာဟဲရစ်ဟာအဓိကချတဲ့ပြည်နယ်တွေမှာဂျွန်ကယ်လီရဲ့မှတ်ချက်ပါတဲ့ကြော်ညာကိုထုတ်လွှင့်ခဲ့ပါတယ်ကယ်လီရဲ့မှတ်ချက်လိုသဘောထားကိုလည်းပွင့်ပွင့်လင်းလင်းပြောကြားပါတယ်
Donald Trump is increasingly unhinged
Donald Trump ဟာပို့ပြီးတော့အထင်ကုန်မဲ့ဗျံပဒါဖြစ်လာမှာပါဒုတိယသက်တမ်းမှာသူလှုပ်ချင်အောင်လုပ်နေအောင်ထင်းချောင်းပေးမဲ့ John Kennedy တို့လူမျိုးတွေလည်းရှိတော့မှာမဟုတ်ပါဘူ
း Harris ကိုထောက်ခံတဲ့တတိပုဂ္ဂလအထက်လွှတ်တော်အမတ် Bernie Sanders ကလည်း Trump ဖက်စစ်ဟုတ်မဟုတ် Meet the Press အစီအစဉ်မှာကလို့ပြောပါတယ
် Oh I don't like
ဒီစကလုံးမျိုးမသုံးကြည့်ပေမဲ့သူဟာကျွေးမဲ့အာဏာရှင်အလွန်အလွန်ကြည်ကျင်နေတာကိုထင်ထင်ရှားရှားတွေ့ရပြီးအမေရိကန်ဒီမိုကရေစီကိုစိတ်သုံးစေမှာပါ
ရွေးကောက်ပွဲနီးကပ်လာတာကြောင့်မက်ဆစ်စီယုံပွဲတွေအဆုံးသတ်ဖို့နီးလာချိန်မှာပဲဒီသတင်းပတ်ထဲမှာထရမ့်ဟာနယူးယောက်မက်ဒီဆင်စကွဲယားမှာမဲဆွယ်စည်းရုံးဖို့ရှိပါတယ်ဟဲရစ်လည်းလာမယ့်ရက်တွေမှာမဲရဖို့အဓိကကျတဲ့ပြည်နယ်အလုံးမှာလှည့်လည်မဲဆွယ်မှာဖြစ်တယ်လို့ဝါရှင်တန်ဒီစီက National Mall အမျိုးသားရည်မြင်မှာလဲအင်္ဂါနေ့ကျရင်လူစုစည်းရုံးပွဲကျင်းပမှာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့ကြွက်တွေပေါ်တဲ့မြို့တစ်မြို့ကိုသွားကြည့်အောင်ပါ။ပြည်ထောင်နိုင်ငံတောင်ပိုင်းမာဆေးဆိုတဲ့မြို့ကိုသွားလေကြတဲ့ကဘာလက်ခီးသွားတွေအတွက်ရှုကင်းအလှတွေအစားအသောက်နဲ့လူမျိုးစုံယဉ်ကျေးမှုတွေပြင်ကျွတ်တွေကလည်းမမေ့နိုင်စရာအတွေ့အကြုံတွေထဲမှာပါဝင်ပါတယ်အဲ့ဒီဒေသလူဦးရေထက်များနေတဲ့ကျွတ်တွေရှိတဲ့မာဆေးမြို့ကိုမဆုမြတ်မှုနဲ့အတူကဘာတော်လာခီးသွားအစီအစဉ်ကနေသွားလေကြည့်အောင်ပါခင်ဗျာ
နိုင်ငံတောင်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့မာဆေးမြို့ဟာပြင်သစ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်ပြီးတော့နိုင်ငံဆောင်ကလာရောက်အခြေချနေထိုင်နေကြတဲ့လူမျိုးပေါင်းစုံရဲ့ယဉ်ကျေးမှုအစုံအစားအသောက်အစုံကိုလေ့လာမြည်ဆန်းနိုင်တဲ့မြို့တစ်မြို့ဖြစ်ပါတယ်။မြေထဲပင်လယ်နဲ့ထိဆက်နေတဲ့ပြင်သစ်တောင်ပိုင်းကရှုခင်းအလှဆုံးဒေသတစ်ခုဖြစ်တဲ့ပိုဗွန်စ်ဒေသရဲ့မြို့တော်လည်းဖြစ်ပါတယ်။လှပတဲ့ပင်လယ်ကမ်းခြေတွေတဘာဝရှုခင်းအလှတွေကြောင့်ကမ္ဘာလက်ခီးသွားတွေကိုဆွဲဆောင်ထားတဲ့မာဆေးမြို့ရဲ့နောက်ထူးခြားချက်တစ်ခုကတော့မြို့ရဲမှာပြေးလွှားသွားလာနေတဲ့ကျွတ်တွေဖြစ်ပါတယ်မြို့မှာနေထိုင်တဲ့လူဦးရေထက်ကိုကျွတ်တွေများနေပြီးလူတယောက်ကိုကျွတ်တစ်ကောင်ခွဲကနေနှစ်ကောင်နှုံးလောက်ရှိနေတယ်လို့မာဆေးမြို့တော်ကောင်စီကခန့်မှန်းထားပါတယ်မြို့ကနေအတွက်ကျွတ်တွေမြင်နေရတာရိုးနေပြီဖြစ်ပေမဲ့နိုင်ငံတကာကလာလေသူတွေအတွက်အထူးဆန်းဖြစ်နေတဲ့ကျွတ်တွေအကြောင်းမြို့ကန်ဒီဇိုင်နာတွေအမှုပညာရှင်တွေကအမှုပညာလက်ရာတွေဖန်တီးပြီးတော့မီးမောင်းထိုးပြနေကြပါတယ်
Et on a eu l'idée de faire des t-shirts à l'aérographe. Du coup, c'est
Les entités les pont go t-shirt တွေပေါ်မှာလေမုတ်စီးချဲမဲဆိုတဲ့အကြံပေါ်လာတော့ဘာရုပ်ဆွဲရမလဲဆိုတာစဉ်းစားတဲ့အခါမာဆေးမျိုးနဲ့ကြွက်တွေပေါအောင်ဆွဲမယ်ဆိုပြီးတော့အကြံရခဲ့တာပါ။ရွာသီပန်းဖြေဖို့မာဆေးကိုလာကြတဲ့ခီးသွားဧည့်သည်တိုင်းဂျုံဘူးကြမဲ့အတွေ့အကြုံတစ်ခုကို အမြဲတမ်းအမတ်ရနေစီခြင်းတဲ့သဘောနဲ့ပါဒီမျိုးရဲ့လက်တွေ့အခြေအနေကိုအရှိတိုင်းဘာမှမဖိုးမကွယ်ပြခြင်းတဲ့သဘောလည်းပါပါတယ်။မဆေးမျိုးရဲ့ရှုခင်းအလှတွေလို့ပြောရင်ကြွက်တွေကလည်းမပါမဖြစ်ပါနေမှာဖြစ်ပါတယ
်။တကယ်တော့ဥရောပမှာကြွက်ပြဿနာကျုံနေရတာမဆေးတမျိုးတည်းမဟုတ်ပါဘူး။ပါရီမျိုးတော်မှာဆိုရင်အိုလံပိတ်ပွဲတွေမတိုင်ခင်တုန်းကမျိုးတော်မှာကြွက်နှိမ်နှင်းရေးလှုပ်ခဲ့ရပါတယ်။အီတလီကနိုင်ငံတကာဧည့်သည်တွေအလားများတဲ့ရောမမျိုးတော်မှာလည်းအမိုက်နဲ့ကြွက်ပြဿနာမကြာခဏကြုံနေကြရပါတယ်။မာဆေးမြို့မှာတော့လူများရာရောအလျင်မြောင်အမိုက်မသိမ့်နိုင်တဲ့အမိုက်သိမ့်စနစ်ကြောင့်မှခုလိုကြွက်တွေပေါ်နေတာဖြစ်ပါတယ်။အမိုက်ပုံးတွေအလုံးလောက်မရှိတာရှိတဲ့အမိုက်ပုံးတွေဆိုလည်းမကြာခဏပြည့်နေတတ်တာနဲ့တချို့တွေကအမိုက်ကိုစီးမဲ့ကမ်းမဲ့ပြည့်နေကြတယ်လို့ဒေသခံတချို့ကထောက်ပြကြပါတယ်။ဒါကြောင့်ရှုခင်းအလှကိုအကြီးတန်းစေတဲ့ကြွက်တွေကိုမြို့ထဲမှာမြင်တွေ့နေရတာဖြစ်ပါတယ်။
Il n'y a pas que Marseille, hein, mais c'est juste qu'à Marseille, avec le système de poubelles qu'on a ici...
Tu as dû ici, là, Marseille, de mieux, t'es même, ho, pao. Tu m'as dit, mais t'es une sénée, mais quand on a dit, c'est cool, bien, là, bah.အမိုက်တွေကဒီတိုင်းတနေ့လုံးတညလုံးရှိနေတော့ပလတ်စတစ်အမိုက်အိတ်တွေကစားကျွင်းစားကြံတွေကိုကြွက်တွေကလာမစားပဲဘယ်နေမလဲဗျာ
လူဦးရေ 1.6 တန်းထက်မနည်းရှိနေပြီလို့ခန့်မှန်းထားတဲ့မာဆေးမြို့မှာလူဦးရေထက်များနေတဲ့ကြွက်တွေအကြောင်းကမာဆေးမြို့ကနေအထွက်ကအထူးဆန်းမဟုတ်တော့ပါဘူးကျွတ်တွေကြောင့်စိတ်ပြက်နေကြတဲ့မျိုးကန်တွေ၊ကျမ်းမာရေးထိရိုက်မှာစိုးရိမ်နေကြတဲ့မျိုးကန်တွေလည်းမနှဲလှပါဘူး။ရှောင်လွှဲလို့မရတဲ့ကျွတ်ပြက်တနာကိုအခုလိုမျိုးမြင်သာထင်သာအောင်ထောက်ပြတာကိုကြိုဆိုတဲ့အင်ဂျီဆိုင်ပိုင်ရှင်မန်နေဂျာကတော့အပန်းဖြေလာသူတွေလိုပဲကျွတ်တွေကလည်းအေးအေးဆေးဆေးပဲလို့အခုလိုခဏနောက်ပြောပါရယ်။
ကမာဆေးလေရာဆော့တန်ပူအလာမက်ဒီတ
န်မာဆေးမှာတော့ကြွက်တွေကမြေထဲပင်လဲဒေတာကလူတွေအပန်းဖြေအနားယူသလိုအေးအေးဆေးဆေးစားလိုက်တောက်လိုက်ပေါ့ဗျာတမျိုးလုံးသွားသွားလာလာနဲ့ပုံရှုွယ်ရှုတိတ်မနေကြဘူးဗျမြို့ကြီးတိုင်းမှာလူဦးရေနဲ့အချိုးကျတဲ့ကြွက်တွေရှိမှတေးကြပါတယ်ဒါကြောင့်ကျွန်တော်တို့ကတခြားမြို့ကြီးတွေကိုလည်းမနာလို့မဖြစ်ပါဘူးဒါပေမဲ့မာဆေးကကြွက်တွေကတော့ပိုသဘောကောင်းကြတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်ခက်ရှာစရာမလိုပဲမြို့ထဲမှာကြွက်တွေကိုမြင်တွေ့နေရတဲ့အတွက်အလေရောက်လာကြတဲ့ကဘာလှည့်ဧည့်သည်တချို့ကအထိတ်တလန့်ဖြစ်ကြပါရဲ့အခုလိုမာဆေးမြို့ရဲ့သင်္ကေတတစ်ခုလိုဖြစ်နေတဲ့ကြွက်တွေကိုအဝတ်အစားဖက်ရှင်အနေနဲ့ဖန်တီးထားတာကိုမြို့ကိုလာလဲတဲ့ဧည့်သည်တချို့ကတော့သဘောကျနေကြပါရဲ့
Ouais, j'ai eu des expériences avec les rats à Marseille qui passent entre
tes jambes. Marseille, ma ကြွက်တွေနဲ့ပတ်သက်လို့ဆိုရင်ကျွန်တော်ခြေထောက်ကြားကနေဖြတ်ပြေးသွားတာမျိုးအတွေ့အကြုံတွေရှိပါတယ်မကြုံစဘူးထူးထူးခြားခြားမယုံနိုင်စရာပေါ့ဗျာ
မိချောင်းပုံနဲ့လူသိများတဲ့အဝတ်အစားအမှတ်တံဆိပ် Lacoste လို့မိချောင်းပုံအစားကြွက်ပုံလှုပ်ထားတာကိုသူကသိတဲ့သဘောကျနေတာဖြစ်ပါတယ
် Mais j'ai toujours aimé le détournement de marque
နာမည်ကြီးကုန်အမှတ်တံဆိပ်တွေကိုတယောတာမျိုးဆိုကျွန်တော်အမြဲသဘောကျပါတယ်အဲ့လိုနာမည်ကြီးတံဆိပ်တွေကငွေတွေသိပ်ပေါ်နေတော့သူတို့ကိုအပြိုင်လှုပ်တာကောင်းတယ်လို့ထင်ပါတယ
်မာဆေးမြို့ကအမှုပညာရှင်တချို့ကသူတို့မြို့ကကြွက်ပြဿနာကိုအမှုပညာဖန်တီးမှုအဖြစ်တင်ပြနေကြတဲ့အထက်မှာဒီဗဟုပညာရှင်လည်းပါပါတယ် The Monsters လို့အဓိပ္ပာယ်ရတဲ့ဗဟုယုတ်ထု series တွေထဲမှာကြွက်ယုတ်တယုတ်ကိုပါထည့်ဖန်တီးပြီးတော့မာဆေးကကြွက်ဆိုတဲ့နာမည်ပေးထားပါတယ
် On a grandi avec les rats.En étant du centre-ville, les rangs, les a tous les temps connus, on ne peut pas dire qu'il y en a plus ou moins qu'avant.
Je suis venu à tous les gens qui ont été venus à ma voix. Je suis venu à tous les gens qui ont été venus à ma voix. Je suis venu à tous les gens qui ont été venus à ma voix. Je suis venu à tous les gens qui ont été venus à ma voix. Je suis venu à tous les gens qui ont été venus à ma voix.လမ်းပေါ်မှာကြွက်တွေတွေ့ရင်လူတွေကလန့်သွားကြောက်သွားကြတာကြောင့်ကျွန်တော်အတွက်ကတော့စိတ်ဝင်စားစရာသတ္တဝါတွေဖြစ်နေတာပ
ါပြင်သစ်နိုင်ငံတောင်ပိုင်းကမာဆေးမြို့ဟာလူမျိုးစုံယဉ်ကျေးမှုအစားအသောက်စုံနဲ့မြို့တစ်မြို့ဖြစ်တာနဲ့အတူမြို့ရဲ့ထူးခြားတဲ့အငွေအသက်တွေကိုအတွေ့အကြုံရနိုင်ဖို့အတွက်ကမ္ဘာလှည့်ခီးသွားဧည့်သည်တွေလာလည်နေကြတာဖြစ်ပါတယ်ဒီမြို့ကိုရောက်လာကြတဲ့ဧည့်သည်တွေအနေနဲ့ကြွက်တွေကိုမာဆေးမြို့ရဲ့ထူးခြားမှုတစ်ခုအနေနဲ့ပါမြင်တွေ့ကြရမှာဖြစ်ပါတယ်မာဆေးမြို့တောင်ဝင်းရှိသူတွေကတော့တောင်းချနေတဲ့ကြွက်တွေနဲ့အမှိုက်ပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးစားနေပါတယ်လို့ပြောပါတယ်ရှင်။ကျမဆွေမြတ်မော်ပါ
။ကြွက်တွေပေါ်တဲ့ပြည်နယ်နိုင်ငံတောင်ပိုင်းကမာဆေးမြို့ကိုမဆွေမြတ်မော်နဲ့အတူအလဲသွားကြည့်ရတာအသက်ရှိအောင်ကြက်သလိုဖြစ်သွားပါတယ်ခင်ဗျာ။ VO ရဲ့မနက်ခင်းအစီအစဉ်တွေဆက်ပြီးတော့နားဆင်နေအောင်ပါခင်ဗျာ။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာဖဂန်နစ္စတန်နဲ့ဆီးရီးယားအပါအဝင်ပဋိပက္ခဒေသတွေမှာရှိကြတဲ့အမျိုးသမီးတွေဟာကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂရဲ့အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ တောမတ်စ် ဂရင်းဖီးလ်ကပြောဆိုသွားပါတယ်။ အဲ့ဒီဆွေးနွေးပွဲကိုကုလသမဂ္ဂဆိုင်ရာ EU ကိုယ်စားလှယ်တွေကကြီးမိုးကျင်းပတာပါ။အာဖဂန်နစ္စတန်ကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာလိင်အခြေခံအကြမ်းဖက်မှုအပါအဝင်လိင်ပိုင်းဆိုင်ရာနှိပ်စက်ညံပန်မှုတွေကိုပါအသည့်တဖန်ကြုံတွေ့နေရပါတယ်လို့တန်အမတ်ကြီး Greenfield ကသတိပေးပြောဆိုသွားပါတယ်။တာလီဘန်တို့ဟာလွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်နိုင်အောင်ရှေဟောင်းအမိတ်80ကျော်ကိုထုတ်ပြန်အတည်ပြုခဲ့သလိုအသက်12နှစ်ကျော်မိန်းကလေးငယ်တွေကိုလည်းပညာသင်ကြားခွင့်ပိတ်ပင်လိုက်ပါတယ်။လူမြင်ကွင်းတွေမှာအမျိုးသမီးတွေတိတ်ပြီးတော့မတွေ့ရအောင်ထိရောက်စွာတားမြစ်နိုင်တဲ့ကျင့်ဝတ်ဆိုင်ရာဥပဒေဆိုတဲ့ကျင့်ဝတ်ဥပဒေတွေကိုလည်းအကောင့်ထဲဖော်လာပါတယ်။အဲဒီလိုဖိနှိပ်မှုတွေဟာလူခွင့်ရေးကိုထိပါတဲ့လုပ်ရဖြစ်သလိုအာဖဂန်နစ္စတန်ရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့စီးပွားရေးကိုပါချိန်ချောက်လာတာလည်းဖြစ်ပါတယ်။အချို့တော့အကြောင်းအရာတွေကိုလက်မခံနိုင်တဲ့အတွက်ကန့်ကွက်ဆန္ဒပြသူတွေဟာလည်းနှောက်ရတာဖမ်းဆီးတာနဲ့အကြမ်းဖက်တာစတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ကြတယ်လို့လည်းတပ်အမတ်ကြီး Greenfield ကပြောကြားသွားပါတယ်။အာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ကန့်သက်ထားတဲ့မူဝါဒတွေဆောင်ရွက်ချက်တွေကိုချက်ချင်းပြောင်းလဲပစ်ဖို့နဲ့တာလီဘန်တွေကိုရှုံချထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတည်ပြုနိုင်ရေးအာရဗ်စော်ဘွားများပြည်ထောင်စု UAE ဂျပန်နိုင်ငံတို့နဲ့အမေရိကန်ပြည်ထောင်စုကညှဉ်းညွတ်စွာလက်တွဲဆောင်ရွက်ခဲ့ပါတယ်။ဂျာမန်တန်းတူညီမျှမှုနဲ့ခွဲခြားဆက်ဆံမှုဆိုင်ရာဥပဒေတွေကိုကာလရှည်ကြာရင်ဆိုင်လာရတဲ့ဆီးရီးယားနိုင်ငံကအမျိုးသမီးတွေဟာ73နှစ်ကြာပြည်ရင်းပဋိပက္ခတွေကြောင့်ပိုးပြီးတော့ထိခိုက်နစ်နာနေရပါတယ်လို့လည်းတပ်အမတ်ကြီးသောမတ်ဂရင်းဖီးလ်ကပြောကြားခဲ့ပါတယ်။အာဆတ်အာနာရှင်အစိုးရရဲ့လွှမ်းမိုးချုပ်ကိုင်မှုကြောင့်ဆီးရီးယားနိုင်ငံရဲ့လုပ်ငန်းစဉ်တွေရပ်တန့်နေတာဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအခြေအနေတွေကပဲဆီးရီးယားအမျိုးသမီးတွေရုံးထွက်ပြီးတော့ငြိမ်းချမ်းရေးဖက်ဥတီသွားတာမျိုးဖြစ်အောင်လို့ကျမတို့တိုက်တွန်းဆောင်ရွက်ကြရမှာဖြစ်ပါတယ်လို့လည်းတပ်အမတ်ကြီး Greenfield ကပြောပါတယ်။အခါအခွဲအနေဆုံးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုထောက်ပံ့ကူညီနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကအတက်နိုင်ဆုံးဆက်လက်ဆောင်ရွက်သွားမယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးလိုပါတယ်လို့လည်းတပ်အမတ်ကြီး Greenfield ကပြောပါတယ်။အကျံဖက်ပဋိပက္ခတွေဟာအမျိုးသမီးတွေအပေါ်အချိုးအစားမမျှစွာတက်ရောက်နေပါတယ်။ဒါကြောင့်ပဲပဋိပက္ခတွေအဆုံးသတ်သွားအောင်ထပ်ဖြစ်မလာအောင်တားဆီးဖို့လိုအပ်ပါတယ်။အဲ့ဒီအချက်အလက်တွေကအမျိုးသမီးငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာဆွေးနွေးပွဲမှာအထူးကအာရုံစိုက်ခဲ့ကြတဲ့အကြောင်းအရာလည်းဖြစ်ပါတယ်။အမျိုးသမီးတွေအတွက်ငြိမ်းချမ်းရေးနဲ့လူသားဆန္ဒမှုရမုံငွေအဖွဲ့မှာအမေရိကန်နိုင်ငံကဒုတိယအများဆုံးထည့်ဝင်လှူဒန်းထားတာဖြစ်ပြီး2018ခုနှစ်ကစလို့ဒေါ်လာ39သန်းကျော်ထည့်ဝင်ခဲ့ပြီးပါပြီ။နိုင်ငံကဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းစဉ်တွေမှာကြားမှတန်းတူညီမျှမှုပုံမရရှိရေးအတွက်လည်းအခြားနိုင်ငံတွေနဲ့အမေရိကန်ကပူးပေါင်းဆောင်ရွက်နေပါတယ်။မိခင်တွေလောက်အခွင့်အရေးမရကြတဲ့သမီးတွေအကြမ်းဖက်မှုနဲ့ကြုံခဲ့ရပေမဲ့လို့တလန်းချင်းရှေ့ဆက်လမ်းနေကြတဲ့သူတွေတက်ကြွလှုပ်ရှားသူတွေအတွက်ကျမတို့အခုလိုဆောင်ရွက်နေတာပါ။အခြေခံလှုပ်လှခွင့်အတွက်တိုက်ပွဲဝင်နေကြတဲ့လူငယ်တွေဟာရဲစွမ်းတက်သည့်ရှိသူတွေဖြစ်ပါတယ်။အခုလိုမင်္ဂန်တဲ့ဖက်ကယက်တီနေကြတဲ့သူတွေနဲ့အတူကျမတို့ဆက်ပြီးတော့ယက်တီကြပါစို့လို့လည်းတပ်အမတ်ကြီးသောမတ်ဂရင်းဖီးကပြောဆိုသွားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOR ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြချင်ပါတယ်။ဂါဇာမြောက်ပိုင်းကဥယျာဉ်ဆွန့်ခွာပါလက်စတိုင်းတွေနေနေတဲ့ငါးဒပ်အဆောက်အုံကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ60သေဆုံးတယ်လို့ဟာမတ်စ်ဖွဲ့ရဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တည်ဆုံးသူထက်ဝက်ကျော်ဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါရယ်နျူကလ িয়ার တပ်ဖွဲ့တွေရဲ့စီးရေးလေ့ကျင့်မှုတရက်ကိုရုရှားသမ္မတပူတင်ကအင်္ဂါနေ့မှာစတင်လိုက်ပါတယ်ရုရှားရဲ့နျူကလ িয়ার လက်နက်တွေဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာတည်မြဲရေးနဲ့လုံခြုံရေးအတွက်အာမခံနိုင်တဲ့လက်နက်တွေဖြစ်နေသေးတယ်လို့သမ္မတပူတင်ကအလေးထားပြောကြားသွားပါရယ်ဆစ်ရှောင်လာသူတွေငန့်ဖို့သူတွေလိင်အကြမ်းဖက်ခံရသူတွေတိုးလာနေတဲ့ဆူဒန်နိုင်ငံကရွှေပြောင်းနေထိုင်ကြသူတွေရဲ့အကြက်တဲဟာပို့ပြီးတော့ဆိုးရွားလာနေပြီးဒေသတွင်းတည်ငြိမ်မှုကိုချိမ့်ချောက်လာနေတယ်လို့ရွှေပြောင်းနေထိုင်မှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အသက်69နှစ်အရွယ်မလေးရှားဝန်ကြီးချုပ်ဟောင်းမဟာသီယာမိုဟာမက်တနင်္လာနေ့ကဆေးရုံကဆင်းခဲ့တယ်လို့သူ့လက်ထောက်ကပြောပါတယ်။အသက်ရှူလမ်းကြောင်းမှာယောဂပိုးဝင်ခဲ့ရကနေချောင်းဆိုးတာကြောင့်သူ့ကိုဆေးရုံတင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။တဲ့ရင်အချင်းချုပ်တွေကိုနားဆင်ကြရတာပါဒီကနေ့မနက်ခင်းအစီအစဉ်ရဲ့ထုတ်လို့ရမှုက မခင်ဖြူတွေဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn ဖြစ်ပါတယ်။မြန်မာပြည်ရဲ့ဗိုလ်တူးမနက်ခင် VOA အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိတင်ဆက်ခဲ့တာပါ။ VOA ချင်းမိတ်ဆွေတွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။